Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ1ရက်စနေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းဒိုမီတာ24 25 32နဲ့50တိတို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်။ကျွန်မအီတန်ဆမ်မှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးတော့မှာပါ
။ကျွန်မအီတနာချပါရှင်။မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲတွေရဲ့မဲရလာတွေစပြီးတော့ရည်တွက်နေပြီဖြစ်ပါတယ်။အကျံဖက်အဖွဲ့တွေဟာ laptop computer တွေထဲမှာထည့်ထားနိုင်ပြီးလေစိတ်လုံးကြုံရေးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြနေပါတယ်။ဒီလိုမျိုး data တွေနဲ့နိုင်ငံတကာသတင်းတွေဒီညပြောပြဖို့ရှိပါတယ်ဤ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာကဒီကနေ့မှာကျင်းပတဲ့ဂျာဖြတ်ရွေးကောက်ပွဲအပေါ်မှာမြန်မာရွှေပြောင်းအလုပ်သမားတွေဘက်ကစိတ်ဝင်စားမှုနည်းနေတယ်ဆိုတဲ့အကြောင်းကို
ဒီရွေးကောက်ပွဲကိစ္စထက်ဆိုင်ဒီပြည်ကိုရဲ့အောက်ခြေဒီထိုင်းမှာအလုပ်သမားအိုကိစ္စတွေနဲ့ဒီဒေတိုင်းဝင်ထောက်တာတွေအတွက်လုံးပန်းနေတော့ဒီကြားပြရွေးကောက်ဖွဲ့ကိုစိတ်ဝင်စားမှုနေပါတော့
အဖွဲ့ကအလုံသမားအရေးလှုပ်ရှားဆောင်ရွက်သူတို့ကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အခုဒီကြားပြရွေးကောက်ပွဲရလဒ်တွေရဲ့နောက်ဆုံးခြေအနေတွေကိုလည်းဆက်သွယ်မေးမြန်းပြီးတော့အခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့စနေနေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေစပြီးတော့ရည်တွယ်နေပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတော်အုပ်ချုပ်ရေးတာဝန်ရရှိပြီးတနှစ်အကြာမှာကုလထောက်ခံမှုလူထုရဲ့ထောက်ခံမှုအခြေအနေကိုပထမအဦးဆုံးစမ်းသပ်နိုင်မှုဖြစ်ပါတယ်။မနေ့6နိုင်ရက်ကနိုင်ငံတော်ဝန်မြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်။အခုဂျားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ19နေရာတွေဝင်ရောက်ပြီးရှင်းပြနေတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကောင်မွန်းမြို့နယ်ပါဝင်ရန်ကုန်ပဲခူးစကိုင်းစားတဲ့တိုင်းဒေသကြီး၃ခုနဲ့ရခိုင်ရှမ်းမွန်၊ကယားချင်းစားတဲ့ပြည်နယ်၅ခုမှရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာဂျားဖြတ်ရွေးကောက်ပွဲကိုကျင်းပတာပါ2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တချို့ဟာအစိုးရရာထူးတာဝန်တွေခန့်အပ်ခံရတာ၊ကွယ်လွန်သွားတာ၊လုံခြုံရေးအကြောင်းပြချက်နဲ့ပထမအကြိမ်မှာရွေးကောက်ပွဲမကျင်းပနိုင်တာစတဲ့အကြောင်းတွေနဲ့လစ်လပ်နေတဲ့လွှတ်တော်ကိုယ်စားလှယ်စကောနေရာအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲကျင်းပတာပါမြန်မာနိုင်ငံမှာဒီမိုကရေစီနည်းတာရွေးချယ်တဲ့အစိုးရရဲ့ပထမဦးဆုံးနှစ်မှာနိုင်ငံပြုပြင်ပြောင်းလဲရေးအရှိန်နှေးကွေးတယ်ဆိုပြီးတော့လူထုရဲ့စိတ်ပြတ်တဲ့ကြားရပေမဲ့လေဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုပဲပြည်သူတွေထောက်ခံရဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်အကဲကတိကသုံးသပ်ပါတယ်။ငါးနှစ်တကြိမ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲမတိုင်ခင်မှာလဲနောက်ထပ်ကြားဖြတ်ရွေးကောက်ပွဲတွေကိုလိုအပ်ရင်ထပ်ပြီးတော့ကျင်းပသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကဘူးတီတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူတောက်ကြနေညာကအသက်ခံခဲ့ရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘူးတီတောင်မြို့နယ်တင်းမေကျေးရွာကကျေးရွာအုပ်စုတာဝန်ကဟမိတ်တူလာခေါ်ဘာစာကိုတောက်ကြနေညာတကောင်းချင်းမှာလူတစုကသူ့နေအိမ်မှာလာရောက်တက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုတက်ခံလိုက်ရတာဟာပြီးခဲ့တဲ့မတ်လ29ရက်နေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံမိမျက်နှာကိုဖြေကြားခဲ့တာနဲ့ဆက်နွယ်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါတယ်။အဲ့ဒီကသတင်းမီဒီယာနဲ့တွေ့ဆုံစဉ်သူဟာအစိုးရနဲ့နှိစက်တာကြောင့်မကြာခဏချင်းချောက်ခံရကြောင်းနဲ့သူ့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်ဆိုပြီးတော့ပြောခဲ့ပါတယ်။အခုလိုတပ်ဖြတ်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့မောင်နှောခင်အုပ်ချုပ်ရေးယုံတာဝန်ရှိသူတွေကအတည်ပြုခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။တင်းမေကျေးရွာဟာရခိုင်ပြည်နယ်မှာဒုတိယအကြိမ်ကြမ်းဖက်ဖို့အတွက်အကြမ်းဖက်သမားတွေကတင်နန်းပေးဆောင်ရွက်တဲ့နေရာဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ထားသလိုအကြံဖတ်သမားလိုတန်တရားရှိသူ၁၀ယောက်ကိုလည်းဖမ်းမိတဲ့နေရာဖြစ်ပါတယ်။ဒါပြင်ဒီကနေ့စနေနေ့မနက်တနားရီကျော်ကတက်ကင်ညာကြေးရွာအုပ်စုကကြေးရွာအုပ်ချုပ်ရေးမှူးရုံးအကူရှောက်ရှူအလောင်းခေါ်ဝင်းနိုင်နဲ့အဲ့ဒီရွာကအဒူဆလင်ဘခေါ်ဟူဆောင်နာလီတို့၂ယောက်ကိုလည်းအဲ့ဒီချိန်မှာအကြံဖတ်သမားတွေဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇန်မာလတုန်းကသတင်းမီဒီယာတွေပထမအကြိမ်တောက်ရောက်ခဲ့တဲ့ငခုရကြေးရွာကစာကြည့်တိုင်းမှုတုံမမတ်ခေါ်ရူနာမြာကိုလည်းမီဒီယာတွေကိုဖြေကြားခဲ့တဲ့အတွက်အသက်ခံခဲ့ရပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာဖမ်းခံထားရတဲ့သမရဟောင်းပက်ဂွန်ဟေးကိုထောက်ခံသူထောင်ပေါင်းများစွာဟာဒီကနေ့စနေနေ့မှာတော့ သူထောင်ကားလှုပ်ဖို့တောင်းဆိုပြီးတော့စိုးမျိုးတော်မှာစူဝေးဆန္ဒပြခဲ့ကြပါတယ်။တာဝန်ရှိသူတွေနဲ့ဆန္ဒပြသူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့မျိုးတော်ခမ်းမနာမှာကျင်းပတဲ့လူမှုစူဝေးပွဲအတွက်ရဲတပ်ဖွဲ့ဝင်1000ကျော်တာဝန်ချထားပါတယ်။အခုလပိုင်းတွေအတွင်းမှာကမစ္စပါကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေစိုးမျိုးတော်မှာအတီးဒီဆန္ဒတွေပြနေကြတာပါမစ္စပါကသူ့ရဲ့တငယ်ချင်းနဲ့ပူးပေါင်းကြံစီပြီးတော့စီးပွားရေးလုပ်ငန်းတွေစီကနေလက်ငွေယူတာငွေညစ်တာအာဏာအလွဲသုံးစားလုပ်မှုနဲ့အကြက်ကိုင်မှုအစိုးရလှုပ်ဝက်ချက်တွေပေါက်ကြားစေမှုတွေနဲ့စွဲချက်တင်ခံရပြီးတော့စိုးမျိုးတော်တရားရုံးတရုံးကဖမ်းဝရမ်းထုတ်ခဲ့ပြီးတော့တောက်ကြနေမှာပဲသူဖမ်းခံခဲ့ရတာဖြစ်ပါတယ်မစ္စပါကတောင်ကိုရီးယားသမ္မတဟောင်းနေထဲမှာရာဇဝတ်ပြစ်မှုတွေနဲ့အဖမ်းခံရတဲ့တတရမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရဲ့ရောနှပ်သတင်းမှာဖော်ပြပါရယ်သမ္မတသည့်ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါရယ်ရှင
်ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာနဲ့တမန်တော်မူဟမ္မဒ်ကိုစော်ကားတိုက်ခိုက်နေတဲ့သူတွေကိုရှာဖွေကွပ်မျက်ဖို့ပါကစ္စတန်စိုးရွားကိုစန့်ကျင်ပြီးထွက်ပြေးတိမ်းရှောင်နေတဲ့ပါကစ္စတန်အစွန်းရောက်အဖွဲ့ခေါင်းဆောင်ကသူရဲ့နောက်လိုက်တွေကိုပြောကြလိုက်ပါတယ်ဗီဒီယိုပါဝင်တခြားမီဒီယာ VOA ပါဝင်တခြားမီဒီယာတွေကိုစနေနေ့ကနေစနေနေ့ကပို့လိုက်တဲ့ဗီဒီယိုဖိုင်တစ်ခုမှာပါကစ္စတန်တာလီဘန်အဖွဲ့လို့ခေါ်တဲ့ TTP တာလီဘန်စစ်သွေးကြွခေါင်းဆောင် First Lula Khorasani ကချင်းချောက်ထားတာဖြစ်ပါတယ်ဒါပေမဲ့စော်ကားတဲ့သူတွေဟာဘယ်သူပဲဝါဆိုတာကိုတော့အဲ့ဒီဗီဒီယိုထဲမှာပြောမထားပါဘူးTTP တာလီဘန်အဖွဲ့ဟာပါကစ္စတန်နိုင်ငံမှာနှစ်ပေါင်းများစွာတိုက်ခိုက်မှုတွေလှုပ်လာခဲ့တာဖြစ်ပြီးတော့ပါကစ္စတန်လုံခြုံရေးအဖွဲ့တွေအပါအဝင်ပါကစ္စတန်နိုင်ငံသားတောင်းနဲ့ချီသိဆုံးခဲ့ပါတယ်ဒီဗီဒီယိုထဲမှာတော့ကိုရာဆာနီကတာလီဘန်အဖွဲ့တခြားတပ်မှုတွေနဲ့မျက်နှာဖုံးဆွတ်ထားတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဘေးမှာခြံရံပြီးတော့သူတို့ရဲ့ပါစတိုဘာသာစကားနဲ့ပြောခဲ့တာဖြစ်ပါတယ်ဒီဗီဒီယိုကိုခူရာဆာနီဘက်မှရိုက်ထားတယ်ဆိုတော့အခုချိန်မှာမပြောနိုင်သေးပဲဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ပါကစ္စတန်နဲ့အာဖဂန်နှစ်နိုင်ငံနယ်စပ်ကပါကစ္စတန်နိုင်ငံဘက်ချမ်းမှာစစ်တပ်ကစစ်စင်ရေးတွေလုပ်ခဲ့ပြီးတဲ့နောက်သူနဲ့သူ့ရဲ့တိုက်ခိုက်ရေးသမားတွေဟာအာဖဂန်နစ္စတန်နိုင်ငံဘက်မှထွက်ပြေးတိမ်းရှောင်နေတယ်လို့ပါကစ္စတန်တာဝန်ရှိသူတွေကယူဆထားပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အကျန်းဖက်အဖွဲ့တွေဟာ laptop computer တွေမှာထည့်နိုင်ပြီးတော့လေဆိပ်လုံခြုံရေးကလည်းရှာလို့မတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြကြပါရယ်။ Al Qaeda နဲ့ IS Islamic စစ်သည်ကြောင့်အဖွဲ့တွေကအကျန်းဖက်သမားတွေဟာ electronic ပစ္စည်းတွေထဲမှာဘုံထည့်နိုင်မှုတီထွင်ကြံစနေတယ်လို့ American ထောက်လှမ်းရေးအဖွဲ့တွေကပြောကြောင်း CNN နဲ့ CBS သတင်းတွေမှာဖော်ပြပါရယ်။လေယာဉ်ပေါ်ကိုဖောက်ခွဲရေးပစ္စည်းတွေဘလို့တင်နိုင်တယ်လဲစမ်းသပ်နိုင်မှုအတွေ့အကြမ်းဖက်သမားတွေရဲ့လက်ထဲမှာတော့လေဆိပ်လုံခြုံရေးကအသုံးပြုတဲ့အစစ်မြင့်ဘုံရှာကိရိယာရထားပြီလို့ထောက်လှမ်းရေးသတင်းတွေအရတီထားရကြောင်းသတင်းတွေမှာဖော်ပြတာပါအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေနိုင်ငံ၈နိုင်ငံကလေဆိပ်၁၀ခုကနေပြီးတော့အမေရိကန်နိုင်ငံကိုလာရောက်သူတွေ laptop computer နဲ့တခြား electronic ပစ္စည်းတွေကိုကိုယ်နဲ့တပါတယ်တည်ဆောင်ခွင့်မပြုဘူးလို့သမ္မတ Trump အစိုးရတလောကတားမြစ်ချက်ထုတ်တာဟာဒီထောက်လှမ်းရေးအချက်အလက်ပေါ်မှာအများကြီးမူတည်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်အဲ့ဒီဒေတာတွေကလာတဲ့ခီးသွွားတွေဟာလက်ကင်ဖုံးတဲ့ကြီးတဲ့ electronic ပစ္စည်းတွေကိုလေချောင်းလိုင်းကောင်တာမှာအပ်လိုက်ရတဲ့ခီးဆောင်တစ်တာတွေမှာတော့ထည့်သွင်းပြီးတော့ယူနိုင်တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရရှိတဲ့ထောက်လှမ်းရေးသတင်းတွေကအတိအကျဖြစ်ပြီးတော့ယုံကြည်ရတဲ့သတင်းဖြစ်တယ်လို့အရာရှိသုံးဦးကပြောကြောင်းလဲ CNN သတင်းမှာဖော်ပြထားပါတယ်။ရထားတဲ့သတင်းကတကယ်ကိုစက်သိမ်းထစရာပဲလို့အရာရှိသူကပြောသွားပါတယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့လေယာဉ်ခွင်တစ်ခုကိုအခုတစ်ပတ်မှာ ISJC ကနေပြန်သိမ်းလိုက်နိုင်တာနဲ့အတူအမေရိကန်တပ်တွေနဲ့အမေရိကန်ကကြောတောက်နောက်ခံပေးထားတဲ့တပ်တွေဟာဒေသထဲမှာရှိတဲ့လေကွင်း၅ခုကိုပြန်ပြီးတော့အသုံးပြုလို့ရနေပြီဖြစ်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့အကဲကတ်တွေရဲ့အဆိုအရတော့ဒါဟာ ISJ ကိုတိုက်တဲ့နေရာမှာဆုံးဖြတ်ပေးနိုင်တဲ့ကိုယ်ရည်တစ်ခုဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်အင်ဂျင်နီယာတွေနဲ့သူတို့ရဲ့အဖွဲ့သားတွေဟာတပ်ကဆယ်နားမှာရှိတဲ့လေကွင်းကိုပြန်လည်ပြုပြင်နေတယ်လို့အမေရိကန်တာဝန်ရှိသူနှုတ်က VOA ကိုပြောပါတယ်။ဒီလေရင်ကွင်းကိုအမေရိကန်တပ်တွေကကြောရအောင်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်တွေကတနင်္ဂနွေနေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်။ဒါပြင်အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေရက်ကာမျိုးကိုပြန်လည်သိမ်းယူတဲ့စစ်ဆင်ရေးအတွက်ကိုဘာနီမျိုးမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုအသုံးပြုသွားမှာဖြစ်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေနဲ့ SDF အဖွဲ့တပ်မှုတွေကပြောပါတယ်ခင်ဗျာ။
အမေရိကန်သမားအိမ်ဘီရောကဝန်ထမ်းတွေရဲ့ဘဏ္ဍာရေးအချက်အလက်တွေကိုအိမ်ဘီရောကတောက်ကြနေကြကပဲထုတ်ပြန်လိုက်ပါတယ်အိမ်ဘီရောကဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေအကျွေးတွေနဲ့လစာဘလောက်ရကြလဲဆိုတာကိုအတိအကျဖော်ပြပြီးတော့သူတို့ရဲ့ယာတုသင်တဲ့အကျိုးစီးပွားပဋိပက္ခဖြစ်နိုင်တဲ့ပိုင်ဆိုင်မှုတွေရောင်းချပြီးတော့ဇန်နဝါရီလအိမ်ဘီရောစတင်ပြီးတော့တာဝန်ထမ်းဆောင်ချိန်မှာပဲအိမ်ဘီရောအရာရှိကအချမ်းသာဆုံးလဲဆိုတာတွေကိုအတိအကျဖော်ပြထားတာပါအခုလိုမျိုးအိမ်ဘီရောဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ကြားကြေညာရတာဟာအမေရိကန်ပြည်အောင်စုမှာတရားဥပဒေအရလိုအပ်ချက်ဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျာဘာချွန်းမှာမိုးအကြီးကြီးရွာသွန်းပြီးတော့စနေနေ့ကမြေပြိုကျတာကြောင့်လူနာရာဆင်ကျော်ပျောက်ဆုံးနေပါတယ်အရှေ့ဂျာဘာပြည်နယ်ပိုနိုရိုဂိုခရိုင်ကဘာနာရန်ဆိုတဲ့ရွာမှာမြေပြိုကျခဲ့တာဖြစ်ပြီးတော့အဲ့ဒီမြေပြိုတဲ့အထက်မှာအိမ်30ကျော်ပါသွားခဲ့သလိုတောင်ရဆိုင်နေတဲ့တောင်သူတွေလည်းပါသွားတယ်လို့အင်ဒိုနီးရှားနိုင်ငံဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒေသခံကယ်ဆယ်ရေးအဖွဲ့တွေကတော့မြေပြိုတဲ့အထက်မှာလူ28ယောက်ပါသွားတယ်လို့ပြောလိုက်ပြီးတော့ဒီဒေသမှာရှိတဲ့အင်ဒိုနီးရှားစစ်တပ်အကြီးကဲကတော့ပျောက်ဆုံးနေတဲ့သူအရေအတွက်ဟာ38ယောက်ဖြစ်တယ်လို့ပြောပါတယ်စစ်တပ်ရဲတပ်ဖွဲ့ကယ်ဆယ်ရေးအဖွဲ့တွေဟာပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေတယ်လို့လည်းနူဂိုရိုကပြောပါတယ်မြေပြိုကျတဲ့နေရာကိုသွားဖို့အတွက်ခက်ခဲတွေရှိနေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေဟာအတားဆီးတွေနဲ့ကြုံနေရတယ်လို့လည်းသူကပြောပါတယ်မြေပြိုကျတဲ့အချိန်မှာရွာသား22ယောက်ကသူတို့ရဲ့အိမ်တွေမှာရှိနေပြီးတော့16ယောက်ကတော့ရာခင်းထဲမှာရှိနေတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ Direct from Washington
The Voice of America The VOA မအေးသနာကျော်နဲ့ကိုရနိုင်တို့ကသတင်းတွေကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုမတင်ဆက်ပေးခင်အရင်ဆုံးတော့ဒီကနေ့ April 10ရက်နေ့မှာကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲအခြေအနေတွေကိုရန်ကုန်မှာရှိနေတဲ့ VOA မြန်မာပိုင်းသတင်းတော်ကိုကျော်သိန်းကိုဆက်သွယ်ပြီးတော့မင်းမြန်တင်ဆက်ပေးကြပါတယ်ဟုတ်ကဲ့ကိုကျော်သိန်းရှင်အခုဒီနေ့မှကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲရဲ့ရလဒ်တွေရဲ့နောက်ဆုံးအခြေအနေတွေကိုတိထားရတော့ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပေါ့လေဒီပြောင်းစုရွေးကောက်ပွဲကော်မရှင် UEC ကိုပထမဦးလာတင်ကရုံးမြင့်တန်ကြားကနေပြီးတော့ဆက်ပြီးတော့ပြောသွားတာရှိပါတယ်အဲ့ဒါကတော့ဒီပထမဦးကတော့ရွေးကောက်ပွဲရလဒ်တွေကိုည9နာရီမှာကြားထားတော့တော့ပေါ့လေဒီပြောင်းရွေးကောက်ပွဲကော်မရှင်ကိုရလာတဲ့များသူတို့ကြီးညာမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဒါပေမဲ့လည်းအခုကျတော့မဲချင်းတွေကပြုစုနေစေဖြစ်တဲ့အတွက်သူတို့ဘာကရလာကူမှာတရားဝင်မကြီးညာနိုင်သေးပါဘူးလေဆိုတော့ဒီမဲချင်းတွေသူတို့စီဝင်လာတဲ့မဲချင်းတွေကိုဥပဒေနဲ့အညီတရားဝင်သူတို့ပြုစုပြီးတဲ့အခါကျတော့မှသာကြီးညာနိုင်မယ်လို့ပြောသွားပါတယ်ဒါကြောင့်ဒီညမှာတော့တရားဝင်မကြီးညာနိုင်သေးဘူးလို့သူက UEC ဥက္ကဋ္ဌဦးတာတင်ကပြောသွားပါတယ်2015မှာမကျင်းပနိုင်တဲ့ဒီမဲဆန္ဒနယ်တွေဖြစ်တဲ့ကျေးတီနဲ့မိုင်းရှူးမဲဆန္ဒနယ်တွေမှာဒီနေ့2019ကျတဲ့ရွေးကောက်ပွဲကိုကျင်းပတော့နေတဲ့ကိစ္စကိုလည်းဦးစားတင်ကချက်ပြီးတော့ပြောသွားတာကျွန်တော်ကြားလိုက်ရပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒီမတိုင်ခင်တုန်းကတော့ဒီ NLD ပေါ့လေဒီဗတ်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ရန်ကုန်မြို့ရှေကုန်တန်းရုံးချုပ်မှာရန်ကုန်တန်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ထွက်ပြီးတော့အဲ့ဒီမှာစောင့်နေတဲ့ NLD ပါတီကိုထောက်ခံသူတွေကိုNLD ပါတီကနေပြီးတော့တိထားတဲ့မဲရလက်ပေါ့ဒါဟာ NLD ပါတီကသူတို့တိထားတယ်ဆိုတော့မဲရလက်ပါပြည်တော်စုရွေးကောက်ပွဲကော်မရှင်ကအတိပြုတဲ့ရလက်မဟုတ်ပါဘူးအဲ့ဒီဦးဖြိုးမင်းသိန်းပြောထားတဲ့ရလက်တွေအရကတော့ရန်ကုန်တိုင်းမှာဂျာဖြတ်ရွေးကောက်ပွဲအတွက်ကျင်းပတဲ့မဲဆန်လွတ်လပ်နေရ၅နေရာစလုံးမှာ NLD ပါတီကအနံ့ရတယ်လို့ဦးဖြိုးမင်းသိန်းကပြောပါတယ်တခါသခိုင်းတိုင်းမှာလွတ်လပ်နေတဲ့ဒီလိုတော်နေရတဲ့အနံ့ရတယ်လို့ပြောပါတယ်အဲ့ဒါကတော့ကျွန်တော်တို့တော့ဒါပေါ့ရလက်ပါပဲတခြားပေါ့လေဆိုရှယ်မီဒီယာပေါ့လူမှုကွန်ရက်မီဒီယာတွေမှာပြောတာတွေကတော့ရှိပါတယ်ဒါပေမဲ့ဒီချက်အခြေအနေတွေကဒီရလဒ်တွေကကျွန်တော်တို့ဘာမှအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးပါဘူးမတန်ချင်
းဟုတ်ကဲ့ပါအခုဒီတိထားတဲ့မဲရလဒ်တွေအပြင်ပေါ့နော်တခြားကြံသေးတဲ့ရလဒ်တွေကိုဘယ်ချိန်လောက်မှထုတ်ပြန်နိုင်မယ်လို့ထင်ပါသေးရှင
်ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညမှာမကြေညာနိုင်ဘူးဆိုရင်တော့တို့ဒါနောက်နေ့ကူသွားမှာပေါ့လေကျွန်တော်နေ့တွင်နေ့ကိုကူသွားမယ်ပုံစံတော့ရှိပါတယ်တနင်္လာနေ့မှာတော့ရုံးလုပ်ငန်းတွေစတင်လည်းပတ်မယ်တခါရုပ်မြင်သံကြားနဲ့ဗီဒီယိုပရင်းထားတာတွေစပြီးတော့အတန်တွင်းတဲ့အချိန်မှာတော့မဲကြလက်ပြီးထွက်လာလိမ့်မယ်လို့ကျွန်တော်တို့ပြောလည်နိုင်ပါတယ်တခါဒီညအစွန်းမှာပေါ့လေသူတို့ညနေပိုင်းမှာမဲကြလက်ပြီးရလာတယ်ဆိုရင်လည်းပဲအစိုးရပိုင်းတင်းစားတွေပေါ့လေညီမလေးမျိုးဂျေးမုံတို့အဲ့လိုတင်းစားတွေမှာတော့နောက်နေ့မနေ့ထုတ်မှာပါလာနိုင်ကောင်းပါလာနိုင်တယ်လို့ကျွန်တော်ဒီလိုခံမှန်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒီနေ့ဂျားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေရာတိုင်းမှာဟိုအေးချင်းချင်းရှိပါလားရှင်တခြားထူးခြားတာတွေများတွေ့ရပါလား
ကျွန်တော်တို့အခုထိဂျားထားသလောက်ပေါ့လေသတင်းချက်လက်တွေရတော့ကျွန်တော်တို့သတင်းတောက်တွေနေပယ်ဆုံးပြီးနေအတီးတီးဒေတာအတီးတီးကိုဆက်သွယ်လို့ရသလောက်ဖုန်းဆက်သွယ်ရသလောက်တခါကျွန်တော်တို့ကိုယ်တိုင်သွားခဲ့သလောက်ကြည့်ထားသလောက်ခြေနေတွေရကတော့ဒီနေ့ကျင်းပတဲ့ ခုနှစ်ခုနှစ်အီဒီလာပြည်နယ်ဂျာကရွေးကောက်ပွဲဟာအေးဖိဖိချောချောမမောအများဖြင့်ဖြစ်ပုံကြပါတယ်ဘယ်ဒေတာမှမှဒီတိတိမမတစ်ချက်တွေရှိတယ်လို့ကျွန်တော်သတိမကြပါဘူးသူတို့နေ့မှာတော့အဖြစ်ဖြစ်အပေးလေးတွေတော့ရှိတာပေါ့ဒါကတော့ဘယ်နိုင်ငံမှမဆိုဘယ်ရွေးကောက်ပွဲမှမဆိုဖိလစ်ပင်းတာရှိတဲ့အဖြစ်ဖြစ်အပေးလေးမျိုးတွေပါအဲ့ဒါမျိုးတွေကတော့ရှိတယ်ဆိုတဲ့သတိနဲ့ကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့လေတိတိမမဒီရွေးကောက်ပွဲဇာလတ်အပေါ်တက်ရောက်နေတော့တဲ့ဖြစ်ရမျိုးတွေတော့ဘာမှရှိတယ်လို့အခုချိန်ထိမကြားရသေးပါဘူးဖိုက်တန်ရေ
ဟုတ်ကဲ့ပါကျေးဇူးပါကိုကျော်သိန်းရှင်အခုဆက်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေထဲမှာအကျိတ်နယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်တွေအခြေအနေတွေကိုလည်းဒီရန်ကုန်မြို့မှာမပြတ်စောင့်ကြည့်နေတဲ့ VOA သတင်းတော်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါဦးမယ်
ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းကကျေးရွာအုပ်စု၃စုကိုဂျက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောက်မှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမဲယုံတွေကိုမဖြတ်သိမ်းဘဲမူလနေရာနဲ့၃မိုင်ကနေ၁၈မိုင်လောက်ထိအကွာအဝေးကိုပြောင်းရွှေ့ခဲ့ပါတယ်။ဒီလိုပြောင်းရွှေ့တဲ့နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရွေးကောက်ပွဲကော်မရှင်ကိုမဲဆန္ဒရှင်တွေတွာလာရေးအစဉ်ပြေစေရေးအတွက်စီစဉ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီကိစ္စကိုအစဉ်ပြေအောင်ဘလို့ဆောင်ရွက်ခဲ့တယ်ဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မေးကြီးရွာအုပ်စုဝင်းချောင်းကြီးရွာအုပ်စုနောင်အဲ့ကြီးရွာအုပ်စုငကူအစတွေရွှေ့ထားတာဝါလေကြီးရွာအုပ်စုတစု၄စုရှိပါတယ်။အဲ့ဒီအတွက်ကိုကိုယ်တိုင်ပဲကားတွေနဲ့ပို့နိုင်မပို့နိုင်ကျွန်တော်တို့စစ်ဆေးပါတယ်အစဉ်ပြေပါတယ်။အခုချိန်ကြီးကိုကားအခေါက်၄၀လောက်ကျွန်တော်တို့ရနေပါပြီ။အားလုံးကျွန်တော်တို့ဒါတွေကိုကွန်မရှင်ရပဲစီစဉ်ပေးတာပါခင်ဗျကျွန်တော်တို့ကတော့ကုန်ကြတဲ့ဖြီးဖို့နှိမ့်ရဖို့အဲ့ဒါတွေကျွန်တော်တို့ကတော့အေးချိန်ပါပါကျွန်တော်အခုတရင်ရတဲ့လောက်တော့ကျွန်တော်ရောကနေထိုင်ပြီးတော့တရင်ယူနေတဲ့လောက်တော့ကိုကိုတိုင်ရောမျက်မြင်တွေ့တဲ့လောက်တော့ကြီးမားတဲ့ကြံစည်မရှိပါဘူးပြည်သူတွေအေးအေးချမ်းချမ်းနဲ့မဲပေးနေကြပါလေ
ကျေးသီးမြို့နယ်အတွင်းကအခြေအနေကိုတော့ကျေးသီးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောရွှေကအခုလိုပြောပါတယ
်ဒေနိုင်အတိကတော့ဓမြုံနယ်လုံးအနေနဲ့ဆက်ရှိရခိုင်နှုံးတကျော်လောက်ပဲလာပေးပါသေးတယ်။အဲနောက်ပိုင်းတော့မရသေးဘူး။အခုချိန်ကြည့်တော့နင်းတယ်လို့ပဲဆိုရမှာပါ။အခက်အခဲကတော့အဲအဆက်တွယ်တစ်ခုပဲခင်ကျွန်တော်တို့ကြည့်ရအောင်ဥစုတိုင်းမေယုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်။တို့မေယုံကိုဖုံးဆက်လို့မရအောင်ဖုံးကော်လို့မရအောင်။
မန်ရှုနဲ့ကျေးသီးမြို့နယ်ကမဲယုံတချို့ဟာရှမ်းပြည်တံမတော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်နဲ့နီးကပ်တာကြောင့်လုံခြုံရေးအခြေအနေပေါ်စိုးရိမ်တာတွေရှိခဲ့ပေမဲ့အခြေအနေဟာအေးအေးချမ်းချမ်းပဲရှိကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကအကျိတ်နယ်ရှင်ပြန်ရမယ်အမ်းမြို့နယ်ကမဲဆန္ဒနယ်အခြေအနေကိုတော့အမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်တွင်းရင်မှုဥခိုင်မျိုးလင်းကအခုလိုပြောပါတယ
်။လူတွေကဟိုပုံမှန်လောက်ပါပဲအခုဆိုရင်ထွက်တော်လောက်ပြီးနေသေးရတဲ့ပြီးရပါတယ်။ဟိုမဲယုံနယ်မှာတိတ်တိတ်ထိုးတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်တချို့ကလည်းဟိုမနစ်တုံးကားဆိုရင်နည်းနည်းမိုးလင်းတာနဲ့အများကြီးတိတ်တိတ်တိုးပြီးတော့လူတွေအများကြီးစောင့်ရတာရှိတယ်သူတို့ကအခုကျတော့အခြေအနေလေးတွေကိုစောင့်ကြည့်တယ်လူပိုင်းရင်ပါသလိုဝင်တယ်အဲ့လိုပုံစံမျိုးဖြစ်လို့ဟိုပြီးတော့လက်တော်တရက်တဲမို့လို့ကျွန်တော်တို့အမ်းမှာတရက်တဲမို့လို့ညံနေလေအဲ့တော့တချေချင်းတချေချင်းတချေချင်းလာကြတယ်ဟုတ်ကဲ့အဲ့လိုပါဟုတ်ကဲ့အေးအေးစစ်စစ်ပါခင်ဗျာဟုတ်ကဲ့ပါ
ဒီကနေ့ဂျာပြရွေးကောက်ပွဲကိုကြာချင်းရခိုင်ရှမ်းမွန်စတဲ့ပြည်နယ်တွေနဲ့စကိုင်းပဲခူးနဲ့ရန်ကုန်တိုင်းဒေသကြီးတွေမှာအများအားဖြင့်အေးအေးချမ်းချမ်းနဲ့ကျင်းပနိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်မဲယုံအမှတ်၄မှာတော့မဲဆန္ဒပေးရာနေရာချထားမှုနဲ့ပတ်သက်ပြီးစောဒကတက်တာတွေရှိခဲ့တယ်လို့ပဲခူးတိုင်းဒေသကြီးကြောက်တကားမြို့နယ်မှာလည်းနှစ်ခါပြန်မဲပေးတာလို့ပြဿနာတချို့ရှိခဲ့ကြောင်းနဲ့စကိုင်းတိုင်းမုံရွာမြို့မှာတော့မဲပေးသူအရေးအတွက်ဟာမဲပေးခွင့်ရှိသူရဲ့တဝက်ကျော်တော့တာရှိကြောင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကပြောကြပါတယ်
တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေကိုစောင့်ကြည့်နေတဲ့ကိုမိုးစောကသတင်းပေးပို့ထားတာပါအခုတစ်ခါမှာတော့ကြားဖြတ်ရွေးကောက်ပွဲပေါ်မှာမြန်မာရွှေပြောက်အလို့သမားတွေကစိတ်ဝင်စားမှုနည်းတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဒီကနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာမဲထည့်ဖို့အစီအစဉ်မရှိကြတဲ့အကြောင်းကိုနေရက်ကိုပြန်လာတဲ့မြန်မာရွှေပြောက်အလို့သမားတွေကပြောကြပါတယ်ကျိုးတင်မဲထည့်ဖို့အတွက်မြန်မာတန်ယုံဘက်ကကြေညာထားပေမဲ့လည်းမြန်မာအလို့သမားတွေနေနေကတော့စိတ်ဝင်စားမှုနည်းပါးနေပြီးတော့မဲပေးဖို့လည်းအခက်အခဲတွေရှိနေတယ်လို့ပြောပါတယ်အပြေဆုံးကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မဲအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးတဲ့နောက်ဧပြီလ၁ရက်နေ့မှာရပ်ပြတ်ရွေးကောက်ပွဲကျင်းပခဲ့တာပါထိုင်းရောက်ရှေ့ပြောင်းလို့သမားတွေအနေနဲ့ကျိုတင်မဲပေးရမယ့်ရက်ကိုဖေဖော်ဝါရီလ25ရက်နေ့မှာသတ်မှတ်ထားပေမဲ့လို့သမားတွေကြားထဲမှာစိတ်ဝင်စားမှုတွေနေတဲ့အတွက်
ไม่ติดสิไล่จ้าเดี๋ยวอีพีล่าตีเนี่ยด้วยแม่เทพบุตรเลยนี่เป็นตัวมิชิเดลเอาเนบาร์เลยสูบีเอลูตมาเย่เลือดชาสาวยันนี่เลยเอซีพวกก้ากูยังไม่งาเปียวมาเลยยูเข้าไปกี่ชาเทศสายดีปีรุปก็ยังเอาเชดีไทม์มาลูกมาโอ้กี่ชาเลยเนี่ยดีไทม์ไม่เท่าไรด้วยลงมาหนีหรอกจ้าเจ้ายูเข้าไปเส้นสามมูเนบาร์เราด้วยอ่ะมั้งเนาะเจ้ารู้ว่าทราบบ่ยินเข้ายูเข้าไปด้วยเราเรื่องเล่าเด็กกูทำให้กูที่เข้ากันยังไงวะเนี่ยมั้งเล
ไปทุกๆอย่างลงมาบ่ว่าเปียงเลยล่ะไม่ใช่หรอกเนาะมาสมมุติว่าจ้าอูมาดิมาเนาะญาติแยกยุคเก่าไปเนี่ยปัดตะหลุญาติมาอสุยะเบิกชื่อเปียงลงตะมารีจ้ามาปัญญาเป้หมู่ริอาแน่หมู่ริจ้องชื่อเปียงลงตะมารีแม้แท้ผู้ไส้แท้ตําหมู่ไม่ใช่ดาวก็เลยตุยอะไรสุบี
ชื่อเปียงหลุดตะมาอควยกวนเยกะดุติยาองค์ถาอู้อ่องจอกะแลเปียวบาเดจนเราดีวิกกบวยกะดีวิกกบวยลุงหมอปฐมยุคกบวยจิกระยะจนเราทัดตรงนั้นเมเปกวนยาบ่ด้วยโหอัญญ์ญุลิงแก่จะเลยปะเนาะตลอดจนเราเอ้อตรงนั้นเมเปกวนไม่ยาแก่เลยเอ้อดีตะจิ่งจ้ะโหเลยจนเรามาหลุดตาได้มาโหชนิดจะเนี่ยมาในงานนี่ชนิดจะปัญญาปี้ดาโหตึกติมีมาโหอธิปัญญาปี้ดะสาธารณะทุฏฐาปี้ดาโหหลุดได้ตัวจอง
ลูกด้าตัวเมียเลยโหมาดิชิไล่เด็ดบอกยุ่งบีจอมพี่นี่ว่ะเด็กเมียแบงก์ก็ไม่มาชี้เลยเมียมาแต่งยงบักการอ่ะพี่ก็เลยลาลีก็ทราบบีจ้าพี่ยุ่งกับเบิกก็ไม่เที่ยวด้วยทบยันเจ็ดตีลูกเขยว่ะเด็กที่เที่ยวมาอ่ะแต่ตอนสี่นั่งงานกูเล่นแม่ไก่สองท้าดูรีเมย์เป็นคนชี้ดูรีนี่เนี่ยแบงก์ก็ไม่มาแต่งยงงานนี่จิ้มมือเจ็บบ้ามาพี่จ้าเจ้าเทพวายล่ะนั่งงานเนี่ยกูเมย์เป็นคนด้วยเทพวายล่ะชี้เนี่ยร้องงาน
ဖွင့်ရေးကွန်ရက်ကဒုတိယဥက္ကဋ္ဌဦးအောင်ကျော်ကတော့ဒီလိုထုတ်ပြန်ထားပေမဲ့လည်းလုံသမားရဲ့အနေနဲ့မဲပေးဖို့အတွက်အခက်အခဲတွေရှိခဲ့တယ်ဆိုပြီးပြောပါတယ်။နောက်ကအစောပြောသလိုမဲပေးတဲ့ရက်ဆိုတာကလည်းလုံသားတွေမလုံအောင်ဝင်နေမှာလုံးလုံးနေတဲ့ရက်ဖြစ်တယ်ဆိုတာအပိုင်းတစ်ပိုင်းဖြစ်တယ်ဆိုတော့ဒီမြန်မာတိုင်းရုံးနေနဲ့ เจเจเปี้ยงๆคิดๆเยอะๆโหอธิปัญญาปุ้ยหมู่ฟอนอันเนี่ยล่ะตะไบลูกตาฤกูเองก็เลยปฐมตะเจยุคกบวยจีละโหสึกอาตะตําตะเต็มไม่ไม่ใช่แต่ป้ายเนี่ยป่าวะเลยนอกตั้วล่ะผู้คักๆนี่แหละไอ้ป้ายนี่อาจารย์มีๆจ้องจีไล่แต่กันมาไม่ปี้ไหนเนี่ยซอนอ่าปัดเปาะตัวแล้วตะโพผิดตัวละบะตะนักงานลงมาเป็ดหนั่นนี่แหละจนเราเมียมาชื่อจ้องแล้วตะมาเลยตาแน่ชื่อเลยสุดามันเลยอํามาตะเกเว้นักงานโหอสุยะก็ไหนมาชนิดจะ
တနင်္ဂနွေမှာရှိတဲ့လုပ်သားတွေကိုထက်ထက်ဝင်တည်ရှိအောင်ဒီပညာပေးတာလို့နောက်ကမဲပေးဖို့အတွက်ကိုစိတ်ဝင်စားမှုရှိလာမှာပါထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလို့သမားသုံးသန်းကနေ၄သန်းလောက်ရှိနေတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းနေကြပြီးအထောက်အထားလက်မှတ်ရှိသူတွေကသင်္ကန်းလောက်ပဲရှိတာပါဒါပေမဲ့ကြိုတင်မဲပေးတဲ့သူဘလောက်အရေးအတွက်ရှိတယ်လဲဆိုတာကိုတော့
မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းတဲ့အခါမှာအလို့သမားတန်ရာရှိဦးမောင်အောင်ခိုင်ကတော့အရေးအတွက်တေချာမသိရှိရဘူးလို့ပြောပါတယ်။တိကျတဲ့အဖြေသိရှိနိုင်ဖို့အတွက်မြန်မာတန်ရုံးကတန်မှုတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးရှင်။မိမတဲ့တင်ပြပို့ထားတာပါ။ခုတစ်ခါမှာတော့သတင်းတောင်မှတ်စုစီစဉ်ကိုတင်ဆက်ပေးကြပါမယ်။
NLD ပါတီဥဆောင်တဲ့အစိုးရတပ်တန်းတနည်းပြည်လာခြင်းချိန်တိုင်းပြည်ဖွံ့ဖြိုးရေးမှာအဓိကကြတဲ့စီးပွားရေးကဏ္ဍပိုင်းနဲ့ပတ်သက်ပြီးတော့အစိုးရအနေနဲ့ထိရောက်အောင်မပြောင်းလဲနိုင်သေးတာတွေကိုဂင်းငလန်းတွေကဖြေပေးနေကြပါတယ်။ လုံငွေပြဘတ်ဂျက်လုံငွေပြကုန်သွယ်မှုပိုင်းတွေကြောင့်တိုင်းပြည်ဟာအကျွေးတန်တရာကနေမယုံထွက်နိုင်သေးပါဘူး။ယင်းဤမြုံနယ်မှုပိုင်းမူဝါဒလိုအပ်ချက်အပေါ်အမြင်တွေကိုVOA သတင်းတောက်ကိုစီသူကစူးစီးတင်ပြထားပါတယ်ရှင်။
ဟိုစင်းအဖွဲ့ရဲ့ထုတ်ပြန်ထားတဲ့ကုန်သွယ်မှုလူငွေစည်းရုံးတွေအရ 2015-2016 ကုန်သွယ်မှုလူငွေဟာဒီလေးနှစ်တာကာလအတွင်းကုန်သွယ်မှုလူငွေအများဆုံးပြခဲ့တဲ့နှစ်ဖြစ်ခဲ့ပါတယ်။ 2016 ဧပြီလတရက်နေ့ကနေ 2019 March 30 ရက်2020ဘဏ္ဍာနှစ်မှာလဲကုန်သွယ်မှုလူငွေဟာအမေရိကန်ဒေါ်လာတန်း 6000 နီးပါးဖြစ်နေပါသေးတယ်။အခုဖော်ပြထားတဲ့ဇယားဟာ2012ကနေ 2015ဘဏ္ဍာနှစ်အလိုက်နှိုင်းယှဉ်ထားတဲ့ကုန်သွယ်မှုလူငွေဇယားဖြစ်ပါတယ်။ လက်ရှိ 2016 ကိုတော့အစိုးရကထုတ်ပြန်ထားတာမရှိသေးပါဘူး။ကုန်သွယ်မှုလုံငွေမြင့်တက်လာတဲ့အတူနိုင်ငံခြားယင်းနှိမ့်နှံမှုတွေကိုဆွဲဆောင်နေပေမဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေကလည်းထင်သလောက်မကောင်းလာပါဘူး။ယင်းနှိမ့်နှံမှုဥပဒေသစ်ပြဋ္ဌာန်းပြီးသားဖြစ်တာကြောင့်နိုင်ငံခြားယင်းနှိမ့်နှံမှုတွေပိုတိုးလာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေပေမဲ့လည်းဥပဒေတွေကိုပြင်လိုက်ပြောင်းလိုက်ုံနဲ့ မြန်မာနိုင်ငံရေနံနဲ့တဘာဝတံခွေဝန်ဆောင်မှုအသင်းဥက္ကဋ္ဌဦးကျော်ကျော်လိုင်ကတော့ရင်းနှီးမြှုပ်နှံမှုဥပဒေသင့်နဲ့ပတ်သက်ပြီးသူ့တင်ပြချက်ကိုပြောပြပါမယ်
။ဒီစိန်ခေါ်မှုတွေကတော့ကျွန်တော်တို့ကရှိနေသေးပါနော်။ဥမာပြောမယ်လို့ဆိုလို့ရှိရင်ကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်တဲ့ကန္တာပေါ့နော်။ပလုံငန်းနဲ့ငွေကြေးနဲ့ပတ်သက်တဲ့ပန်ကားတွေကန္တာတွေအာမခံနဲ့ပတ်သက်တဲ့ကန္တာတွေနော်။ဒီကန္တာတွေမှာအစိုးရအနေနဲ့အများကြီးပြုပြင်ပြောင်းလဲဖို့ကျွန်တော်တို့လိုသေးတယ်အဲ့တော့နိုင်ငံသားကနေပြီးတော့လာပြီးရင်းနှီးမြှုပ်နှံတဲ့လူဟာဥပဒေကောင်ကျွန်တော်ကပြောခဲ့ပြီဥပဒေကောင်တွေရှိရဲ့ new ဥပဒေကောင်တွေရှိအောင်လည်းမလုံလောက်သေးဘူးအဲကြံတဲ့เนาะကျွန်တော်တို့ဒီခုနကပြောတဲ့အခြေခံအဆောက်အအုံတွေเนาะအခြေခံအဆောက်အအုံဆိုတဲ့နေရာမှာလည်းပဲအခြေခံအဆောက်အအုံမှာကင်တွယ်လို့ရတယ်ကင်တွယ်လို့မရတာရှိတယ်ဟုတ်လားကင်တွယ်လို့ရတယ်ဆိုတော့လမ်းတွေတရားတွေကင်တွယ်လို့မရဘူးဆိုတော့စနစ်တွေပေါ့เนาะငွေကြေးစနစ်တွေအဘကံစနစ်တွေเนาะဒါတွေကိုဆိုရတယ်ဘက်ကနေပြီးတော့အများကြီးလိုက်ပြီးတော့ပြုပြင်ပြောင်းလဲတာတွေဖြေလျှော့တာတွေကျွန်တော်လုပ်ဖို့လိုပါတယ်ဒ
ါကမ္ဘာပိုင်ရဲ့နိုင်ငံအလိုက်စစ်တမ်းတွက်ချက်မှုစီးရင်တွေအရစီးပွားရေးရင်းနှီးမြှုပ်နှံရာမှာတွေ့ကြုံရမယ့်အခက်အခဲတွေရှိတဲ့နိုင်ငံတွေထဲမြန်မာနိုင်ငံအဆင့်နှင်းကြနေတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမယ်ဆိုရင်ရင်းနှီးမြှုပ်နှံသူတွေအနေနဲ့မလိုလားအပ်တဲ့လုပ်ငန်းပိုင်းကြံ့ကြာမှုတွေရင်းနှီးမြှုပ်နှံသူတွေကိုဥပဒေအရအကာအကွယ်ပေးမှုတွေနဲ့ပံ့ပိုးမှုတွေအားနည်းတာကမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံမှုအာရုံစေတယ်လို့ကမ္ဘာပိုင်ရဲ့စီးရင်ခန်းစာမှာဖော်ပြထားပါတယ်လက်ရှိရင်းနှီးမြှုပ်နှံသူတွေကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်လို့သူရဆွစ်အကြံပေးကုမ္ပဏီရဲ့ CEO ဦးအောင်သူရပြောပြတာကတော့
ကျွန်တော်တို့နေ့စဉ်မှာတွေ့ရတဲ့အခက်အခဲတွေကကျွန်တော်တို့ကိုယ်တိုင်လည်းကြုံရတဲ့အခက်အခဲတွေကဒီ tax ပတ်သက်တဲ့အခက်အခဲတွေပါငွေ tax မှာကြာဘယ်လိုဖြစ်နေလဲဆိုတော့ဟိုခဏခဏအချိန်နဲ့ရန်ကုန်တယ်ကျွန်တော်တို့ actual time လောက်တယ်ဆိုရင်ဟိုအခက်အခဲတွေအများကြီးရှိပါတယ်ဟိုအခွင့်ရောင်းသွားရဆိုရင်ဟိုထားလိုက်ပါဒီ expense တွေကိုအတိမတ်ပြုဖို့ဟိုသူတို့ကဟိုဒါရီကအများရဲ့ဒါရီနဲတယ်အဲ့လိုမျိုးဟိုနဲလို့ကမပြောပါဘူးအများကြီးလို့ပဲပြောနေရပါလေဒါပေမဲ့ကျွန်တော်ထောက်ထားနေအကုန်လုံးပြနိုင်တဲ့ expense ပါထားလို့ပေါ့ဟိုဝန်ထမ်းခွန်တွေဆိုလည်းအကုန်လုံးဆောင်ထားတယ် withholding tax တွေဆိုလည်းဖြတ်ထားတယ် stamp duty တွေလည်းကတ်ထားတယ်ဒါပေမဲ့အဲ့ဒါအောင်တောင်တစ်ခါကြာရင်အခွန်တွေကဟိုဒီ expense တွေကရမ်းများရယ်ဆိုပြီးပြောရတဲ့အတွက်ဟို company အများကြီးကြောက်အဲ့ဒါကိုမရင်ဆိုင်ခြင်းတဲ့အတွက်ဘာဖြစ်လဲဆိုတော့သူတို့ကဟိုဒီ revenue ကို short ပြရယ် expense တွေကိုသူတို့လုံးဝမကြည့်ဘဲနဲ့ revenue ကို short ပြအဲ့လိုမျိုးပဲအခွန်ရုံးကိုတင်ပြရဲ့အပိုင်းနေရှိတယ်အဲ့တော့တကယ် company ကို transparent ဖြစ်လာစေချင်တယ်ဆိုရင်ခွန်ရုံးနေနဲ့ guideline တွေတိကျပေးဖို့လိုပါတယ်ထားလိုက်ပါဒီ revenue ကိုလည်း actual time ပြဒါပေမဲ့ဒီ expense တွေကလည်းသူတို့တကယ်ပြနိုင်နေဆိုရင်လွယ်လွယ်ကူကူနဲ့အတိမှတ်ပြုပေးဖို့လိုပါတယ်
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ American စီးပွားရေးကုမ္ပဏီအကြီးအကျယ်ပိုတိုးလာနေပြီးတော့တကယ်တမ်းလက်တွေ့ရင်းနှီးမြှုပ်နှံမှုဘာတွေစောင့်ကြည့်နေလဲဆိုတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာ American တန်ရုံရဲ့ဒုတိယအကြီးအကဲ Kristen Bawang ကအခုလိုပြောပါတယ
် Sure. So we're seeing an increased tempo of visits and interest by American companies.
American ကုမ္ပဏီတွေဘက်ကစိတ်ဝင်စားမှုနဲ့လာရောက်တာတွေပိုတိုးလာတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒီစိတ်ဝင်စားမှုကနေလက်တွေ့ရင်းနှီးမြှုပ်နှံမှုဖြစ်လာဖို့ကဥပဒေတွေကိုသူတို့မြင်တဲ့အခါဒါမှမဟုတ်ကျမတို့ဒီမှာပြောဆိုဆွေးနွေးနေတဲ့ကိစ္စရပ်တွေကိုအကောင့်ထဲပေါ်ရာကိုသူတို့မြင်တဲ့အခါဖြစ်လာမယ်လို့ကျမထင်ပါတယ်။ဒါပေမဲ့စိတ်ဝင်စားမှုတိုးလာတာကဒီနိုင်ငံဟာဖွံ့ဖြိုးတိုးတက်တဲ့ဒေသအတွင်းကတိုးတက်တဲ့ဈေးကွက်တစ်ခုဖြစ်ပြီးတော့အလားအလာတိတ်ကိုကောင်းနေဆိုတဲ့တကယ်လက်တွေ့အခြေအနေကြောင့်ပါသူတို့တိတ်ကိုစိတ်ဝင်စားကြပါတယ်။
ဒါပေမဲ့လည်း NRD အစိုးရတနစ်တတန်းအတွင်းမှာအမေရိကန်နဲ့စီးပွားရေးဆက်ဆံချိတ်ဆက်လှုပ်ဆောင်မှုကတော့အားနည်းနေပါသေးတယ်။လာမယ့် 2018-2019 မှာမြန်မာနိုင်ငံအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်လာစေဖို့အစိုးရဘက်ကကြိပေးပြောဆိုထားပါတယ်။ရင်းနှီးမြှုပ်နှံမှုမှာမလိုလားအပ်တဲ့မူဝါဒပိုင်းဆိုင်ရာတွေကိုပြုပြင်ပြောင်းလဲသွားမယ်လို့အစိုးရကပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့ကုန်သွယ်မှုအပိုင်းတိုးတက်လာဖို့ဥပဒေတွေပြင်ဆင်သွားမယ်လို့လည်းပြောဆိုထားပါတယ်။ဒါပေမဲ့ဒါတွေတကယ်ပဲဖြစ်လာနိုင်မှာမလားအလေးထားပြင်ဆင်ရမယ့်အဓိကအချက်တွေမပြင်နိုင်သေးတဲ့ကတော့နိုင်ငံစီးပွားရေးဥမော့လာဖို့မဖြစ်နိုင်ဘူးလို့သုံးသပ်တာတွေလည်းရှိနေပါခင်ဗျာ
။ကိုစီလူတင်ဆက်ထားတဲ့သတင်းတော့မဆူစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင် VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်မှာတော့ NLD အစိုးရတနှစ်ပြည့်အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့မင်ကွန်းပေါ်သုံးသက်ချက်တွေကိုဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးသွားတာကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ10ရက်စနေနေ့ညပိုင်းတွင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမဲ့စီစဉ်နေမှာဆိုရင်တော့စနေနေ့ညတိုက်လေလိုင်းစီစဉ်ကိုနားဆင်ကြမှာပါ။စီစဉ်ထုတ်လွှင့်မှုကိုရန်နိုင်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတဲ့တိုက်လေလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ရရှိမြတ်မြာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်တန်းတစ်နှစ်အတွင်းမှာနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးနိုင်ငံတော်ခြေပြမင်ကွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့ဆောင်ပုဒ်အသစ်နဲ့လည်းရှေ့ဆက်သွားဖို့ပြောကြားသွားတဲ့ဒီဒေါက်အောင်ဆန်းစုကြည်ရဲ့မင်ကွန်းပေါ်မှာသဘောထားအမြင်တွေကိုကျွန်တော်တို့လက်လန်းမိသလောက်ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလီလိုင်းပေါ်မှာရောက်ရှိနေပါပြီ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အောင်တူးဖြစ်တဲ့ဦးရထွန်းသဘောထားကိုရေဝီရသဘောထားကိုကျွန်တော်အရင်နားထောင်ခြင်းပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ဒီလူလူကမျောလင်းသလောက်အပြောင်းလဲတွေမဖြစ်တာကိုအတိအမှတ်ပြုပြောတော့ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုးတက်တဲ့အပိုင်းတွေရှိတဲ့အစိုးရကလုံနိုင်စွမ်းရှိသလောက်လုပ်နေတယ်ဆိုပြီးတော့လည်းပြောတော့ပါတယ်။ဆိုတော့ဒီအစိုးရဒီနေ့တာလုပ်ခဲ့တာတွေကဒီမိန်ကုန်းမှာထင်ရခဲ့လားဦးရထွန်းရဲ့သဘောထားဆွေးနွေးပေးပါခင်ဗျ။အ
ဲဒီမိန်ကုန်းမှာတော့ဒေါ်အောင်ဆန်းစုကြည်ကဒီအရေးကြီးတဲ့ကိစ္စအပိုင်း၃ပိုင်းခွဲပြီးတော့သူပြောသွားတာပေါ့လေအဲ့လိုပြောသွားတဲ့အခါမှာတစ်ခုလုံးခြုံပြီးတော့ပြောမယ်ဆိုရင်တော့ဒီအပိုင်း၃ပိုင်းဟာဒီရှင်းရှင်းလင်းလင်းနဲ့အဲတူတူတူထိထိရောက်ရောက်ပြောကျင်တဲ့အပိုင်းကိုဒီပုံပေါ်အောင်မပြောနိုင်နဲ့ရောထွေးပြီးတော့ဟိုခေါင်းစဉ်တစ်ခုတက်ပြီးပြောနေတဲ့အချိန်မှာတခြားကိစ္စတွေဝင်ပြီးတော့ရောပြောမိတာအဲတခုနဲ့တခုနဲ့ကဒီပိုင်ပိုင်ခြားခြားမရှိတာအဲအဲ့ဒါလို့ဒီတွေ့ရတယ်ပေါ့နော်အဲ့တော့သူကအဓိကပြောချင်တာကတော့သူတို့အစိုးရတက်လာတဲ့အချိန်မှာအပြောင်းလဲသူတို့ဒီရွေးကောက်ပွဲမတိုင်ခင်ဂရီပေးခဲ့တဲ့အပြောင်းလဲ change ဆိုတဲ့ဥစ္စာကိုလုပ်လိုက်လုပ်နိုင်ခဲ့ပြီအဲ့စနစ်အပြောင်းလဲကတော့သူတို့အစိုးရအဖွဲ့ရဲ့တာဝန်ဖြစ်တယ်ပြည်သူလူထုတွေဘက်ကအပြောင်းလဲရတော့ပြည်သူလူထုတွေကိုယ်တိုင်လည်းပြီမှာပဲဆိုပြီးတော့နိုင်ငံရေးအပိုင်းကိုသူပြောသွားတယ်။နောက်ဒုတိယအပိုင်းကတော့အမျိုးသားယဉ်ကျေးစီရေးနဲ့နိုင်ငံရေးကိစ္စအဲ့ဒီမှာလည်းအချက်အခဲတွေရှိတယ်ဆိုတဲ့အကြောင်းကိုပြောရင်းနဲ့ဒီကျွန်တော်တို့ဟိုဒီဟွာပေါ့နော်ဒီအစိုးရအဖွဲ့ဝင်တွေကိုနိုင်ကောကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အဖွဲ့တွေရဲ့အဲစိတ်ထဲမှာပါအခရီးတရားကျင်းဖို့ဆိုတာကိုသူကပြောသွားတယ်ဒီမှာကျွန်တော်တို့ဒီဆွေးနွေးကြိုးစားပေမဲ့လည်းเนาะလို့တလောက်တော့ပိတ်ချီရအောင်ကြီးတော့မအောင်မြင်သေးဘူးဆိုတဲ့ဥစ္စာကိုသူဝန်ခံသွားတယ်
။ဟုတ်ကဲ့။
နောက်ဆုံးတစ်ချက်ကတော့ပြည်သူလူထုပေါ်မေတ္တာထားရေးဆိုတာပြောရင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုဟိုအခုမှကျွန်တော်တို့ဒီလုံးတိုင်းနေဖွံ့ဖြိုးတိုးတက်လာဖို့အတွက်အဲလမ်းမဆက်သွယ်ရေးတွေလက်စင်မီရရှိရေးတွေအတွက်စပြီးတော့လုပ်ပါမယ်ဆိုတဲ့ဥစ္စာကိုဝန်ခံသွားတာပေါ့နော်။အဲလိုကျွန်တော်တို့ဒီတုံ့တက်လို့ရပါတယ်
โอเคကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရင်းနဲ့ပေးပို့တော့နောက်ဒီ Facebook ပေါ်ကနေကျွန်တော်တို့လှမ်းပြီးတော့ရေးမှတ်ချက်တွေပေးထားတယ်တချို့ရှိပါတယ်ဒီထဲမှာ Facebook ပေါ်ကမှတ်ချက်ဟိုတစ်ခုနှစ်ခုအရင်ဆုံးကျွန်တော်ဒီနေရာမှာဖော်ပြခြင်းပါတယ်တစ်ခုကတော့ထထကြည်ဆိုတဲ့အကောင့်ထဲမှာသူကတော့အမေပြောသွားတာတွေကမြန်မာပြည်သူတွေအတွက်အားရနေပါပဲတကယ်စေနာမြစ်တာတွေနဲ့လှုပ်ဆောင်နေတယ်ဆိုတော့အကျွမ်းမြတ်ယုံကြည်တယ်အခက်ခဲဆိုတာတော့ဘာလို့ရှိနေမှာပဲဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ကျော်စန်းဝင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့အရင်ဆောင်ဘုတ်ကပြောင်းလဲချိန်တက်ပြီလို့မဲဆွဲစီယုံခဲ့တာမြန်မာပြည်ပြောင်းလဲဖို့ရည်ရွယ်ချက်နဲ့ပြီးခဲ့တာပါတဲ့ဘဝထက်ကနေရုံထွက်နေရတဲ့အစိုးရတည်းဟာတနည်းဆိုတဲ့အချိန်နဲ့ပြည်သူတွေရဲ့ဆန္ဒတွေအားလုံးကိုဘယ်နည်းနဲ့မှလုံမပေးနိုင်ပါဘူးတဲ့တိုင်းသားစစ်ပွဲကတမျိုးရခိုင်ကိစ္စကတပုံဒီပြဿနာတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ဖြေရှင်းသွားရင်ပြည်လည်နိုင်ပါလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြည်သူတွေနဲ့အတူလို့ပြောသွားတာလို့ထင်ပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်ဒါတွေကတော့ Facebook ပေါ်က ကျွန်တော်တို့ပေးထားတဲ့မှတ်ချက်တချို့ကဆိုတော့ဒီနိုင်ငံတကာသတင်းမီဒီယာတွေမှာတော့ဒီအစိုးရလက်ထက်မှာအပြောင်းအလဲတွေနှေးနေတယ်ဆိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မင်းကွန်းထဲမှာအတိအမှတ်ပြုလက်ခံပြောဆိုရဲဆိုပြီးတော့သတင်းတွေအဖြစ်နဲ့ဖော်ပြတာတွေ့ပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုသတင်းစာဆရာဦးမြင့်ကျော်မေးချင်ပါတယ်ဆိုတော့ရေဝီအားဖြင့်မြန်မာသတင်းမီဒီယာတွေနဲ့လူလူချားမှာရောမင်းကွန်းပေါ်မှာရေဝီအားဖြင့်ဘယ်လိုသဘောထားမျိုးတွေရှိတာတွေ့ရလဲ
ဟုတ်ကဲ့ဟိုလူလူကတော့ဟိုနိုင်ငံရေးသမားတွေကိုမပြောဘူးပေါ့နော်တာမန်လူလူကတော့ဒီမိကွန်းရဲ့ဟိုဒေါန်ဆန်းစုကြည်ရဲ့ရိုးရိုးသားသားပြောဆိုမှုပေါ့လေသူ့ရဲ့သကလုံးတွေကဟိုပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောဆိုမှုအဲ့ဒါတွေကိုသူတို့ခံစားရပြီးတော့ဟိုသဘောကျကြတဲ့ဟာမျိုးတော့ဟိုကြားရတော့ပေါ့နော်အများစုကတော့သဘောကျကြကြားတယ်ဟိုဒါပေမဲ့နည်းနည်းလေးဟိုဒီထက်ပိုပြီးတော့ဟိုတိတိပပဘလိုမျိုးစီးပွားရေးကိုလုပ်မယ်လို့ဘလိုမျိုးအပြောင်းလဲကိုလုပ်မယ်လို့အဲ့ဒါမျိုးကိုနားထောင်ဖို့မျှော်လင့်ထားတဲ့တချို့သောသူတွေအနေနဲ့တော့ဒီမိကွန်ကဟိုမျှော်လင့်ထားတဲ့လောက်သေးစိတ်ဟိုပြောဆိုတာမျိုးမရှိဘူးလို့အဲ့လိုမျိုးခံစားရတာလည်းရှိတယ်။နောက်တစ်ခုကတော့လွတ်တော်နဲ့အစိုးရအဖွဲ့ရဲ့ဟိုကိုယ်ကိုယ်ပြားပြားမရှိဘူးပေါ့နော်လွတ်တော်အပေါ်မှာဒီပါတီရဲ့ဩဇာလွှမ်းမိုးမှုတို့အဲ့လိုကိစ္စမျိုးတွေကိုလည်းဟိုပြောဆိုသွားတာမရှိတာရဲ့နောက်ကတရားဥပဒေစိုးမိုးမှုအခုချိန်ထိသိပြီးတော့ထူးထူးခြားခြားမရှိသေးတဲ့ဟာမျိုးအဲ့ချင်းတွေမျိုးတွေမပြောသွားတာရဲ့အဲ့ဒါမျိုးကိုတော့ဟိုကြားကျင်ရတယ်ဒီဟာမျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးမှတ်ချက်ပေးမလဲဆိုတော့အဲ့ဒါမျိုးတော့မကြားရပေါ့နော်အဲ့အပိုင်းတွေကတော့ဟိုကျွန်တော်တို့အနေနဲ့လည်းနားထောင်ကျင်တဲ့အပိုင်းတွေပေါ့နော
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုတရားလေလံဆွေးနွေးပွဲကိုပါဝင်မှုဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ဒီထဲကတော့ဒီဒေါက်တာတန်းတင်မှာသူကမြင်းမှုစကိုင်းတန်းမြင်းမှုမျိုးပါဒေါက်တာတန်းတင်ရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့ခင်ဗျဒေါက်တာဆန်းစုကြည်ပြောသွားတယ်ကျွန်တော် NLD ရဲ့ဆောင်းပုတ်ပေါ့နော်ပြည်သူနဲ့အတူဆိုတာကိုကျွန်တော်တော်တော်ကြိုက်ပါတယ်ဒါပေမဲ့လို့အဲ့ဒီဆောင်းပုတ်အတိုင်းအောက်ခြေကလိုက်နာမယ်ဆိုမှပိုကောင်းမှာပါအခုကငါတို့နိုင်ရတဲ့ပါတီပဲဆိုပြီးတော့ပြည်သူကိုမတိုင်းမြင်ဘူးလုတ်ချင်အောင်လုတ်တယ်အာနာချင်းဆန်ဆန်လုတ်တယ်ဆိုတာကြီးကျွန်တော်တွေ့နေရပါတယ်ဥပမာကျွန်တော်တို့မျိုးမှာဝစုကြီးရုပ်မရှိပါဘူးအခုကြီးရုပ်ကိုလူသူမမြင်ရတဲ့ကလာတင်းကြီးမှာထားဖို့လုပ်နေရပါတယ်ကြီးကြီးမြင်နေတာကတော့မြို့လေကောင်မှာကျွန်တော်မိုးရွာမှာလည်းမြို့လေကောင်မှာသခိုင်းမှာလည်းမြို့လေကောင်မှာချောင်းမှာလည်းမြို့လေကောင်မှာအခုကကြီးသူမကြိုက်တဲ့နေရာမှာတွားပြီးတော့ထားဖို့ပါတီရဲ့ဆုံးဖြတ်ချက်နဲ့လုပ်နေပါတယ်ဒါပြည်သူနဲ့အတူဆိုတဲ့ဆောင်းပုံးနဲ့လုံးဝကွဲလွဲနေပါတယ်သူကတိုင်းဝင်ကြီးကနေခွင့်ပြုတယ်ဆိုပြီးတော့ထိုတင်းလုပ်နေကြပါတယ်ခင်ဗျာဆောင်းဝန်နဲ့ကဲညီအောင်လုပ်ရင်ကောင်းမယ်လို့ထင်ပါတယ်တိုင်းဝင်ကြီးရောဆောင်းပုတ်ကိုလိုက်နာပါလို့ကျွန်တော်အနေနဲ့ကြံပြုချင်လို့ပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်နောက်တစ်ခုကအခုကျွန်တော်တို့စာပေးပို့ထားတာလည်းရှိပါတယ်ကိုမဲအောင်ဆိုတဲ့ပုဂ္ဂိုလ်ကသူ့ရဲ့စာကိုလည်းမိုက်တန်စင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်သူရေးသားထားတာတော့ကျွန်တော်နာမည်ကိုမဲအောင်ပါပြည်သူတွေဆိုတဲ့ကျွန်တော်တို့တွေကဝိုင်းပြီးတော့ contract တိုက်အသစ်စောက်ပေးဖို့ NLD ကိုယုံကြည်ကြည်နဲ့ထိုးအပ်လိုက်ပါတယ်ပြည်လည်တိစောက်ရေးကိုကြကြနနမတိစောက်နိုင်တာလားတိစောက်ခွင့်အခက်အခဲတွေရှိနေရလားဘယ်လိုကစပြီးတော့တိစောက်ရမယ်မသိလို့လားတော့မသိဘူးအခြေခံလူတန်းစားဘဝတွေကပိုပြီးတော့ခက်ခဲလာနေတာကိုတွေ့နေရပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့တဲ့အခြေအနေတည်းရဲ့ဖန်တီးပေးခဲ့ပြီဆိုပေမဲ့လည်းတကယ်အမှန်တရားနဲ့အတော်ကင်းကွာနေတဲ့မင်းကွန်းလို့ဆိုကြပါတယ်ပြည်သူနဲ့အတူရှေ့ဆက်ပြီးတော့အတူတကွချီတက်ချင်းရင်အောက်ခြေအထိထိတွေ့ပါပြည်သူအတန်စစ်စစ်ကြားအောင်ဆောင်ရွက်ပါကလထိုင်းမော်ရောက်ပြီးငါတကောကောပြီးတော့ဘဝမေ့နေသူတွေများစွာရှိနေပါ၍တေချာစီစစ်နိုင်မှကျွန်တော်တို့တိုင်းပြည်တိုးတက်ပါမည်လို့ပြောလိုက်ပါရစေလို့ရေးသားထားတာပါ။ဟု
တ်ကဲ့ကျေးဇူးပါ။ဒါတော့ဆက်စောဒီဒေါက်တာတန်းတင်ပြောထားတဲ့သဘောထားနဲ့ခက်ဆင်စင်ပါပဲ။ဆိုတော့ဒီဆက်စောကတော့ကိုမြင့်ကျော်လည်းထောက်ပြထားတာရှိပါတယ်။ကျွန်တော်တို့ကဒီမှာမင်းကွန်းနဲ့မှပြောထားတာတွေနဲ့ပတ်သက်လို့ဆွေးနွေးနေရဆိုရင်လည်းပြောမသွားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကြီးဖို့လိုလိမ့်မယ်ထင်ပါတယ်။အထူးသဖြင့်ကတော့ဒီ NLD ကအစိုးရမဖြစ်ခင်မှာတခြားလုံးပြောလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်မဲ့ကိစ္စမျိုးတွေနဲ့ပတ်သက်လို့လည်းဟိုဘာမှသူထက်သွင်းပြောကြားသွားတာမျိုးရှိပါဘူးအဲတော့ဆိုတော့ဒီဒါနဲ့ပတ်သက်လို့ဥယေထွန်းသဘောထားဘယ်လိုရှိလဲအခုမင်းကွန်းထဲမှာမပါတဲ့ကိစ္စတွေအရေးကြီးပြီးကြံခဲ့တဲ့ကိစ္စတွေဘာတွေရှိရလို့မြင်လဲ
အဲမှန်ပါတယ်ဗျအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့ကျွန်တော်အခုဉာဏ်ဉာဏ်ရေးဆွေးနွေးပွဲမှာဆိုလို့ရှိရင်လည်းတကယ်လက်တွေ့မှာရင်ဆိုင်နေရတဲ့ပြဿနာတို့တိတိကျကျလေးတွေပေါ့အခက်အခဲလေးတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဟိုပြောသွားတာမတွေ့ရပါဘူးအဲ့လိုမပြောတာကကျွန်တော်စိတ်ထဲမှာတော့တမင်တရားကို ီမပြောဘဲနဲ့ခြံထားလို့ပုံရပါတယ်အဲဒါတွေပြောလို့ရှိရင်ဟိုကောင်းကျိုးတဲ့ဆိုးကျိုးညာဖြစ်စေမလားပေါ့နော်ဒီမြို့သားရင်ကြားစီရေးဆိုတဲ့ဥစ္စာကိုပြောရင်းနဲ့ငငယ်ပြဿနာနဲ့ဒါနဲ့လည်းဆက်ဆက်နေပါတယ်လို့ပြောပြီးတော့တက်မတော်နဲ့အဲဒီ NLD အစိုးရနဲ့ကြားမှာညှိနှိုင်းရတဲ့အခက်အခဲတွေကိုဒီပုံမှန်နေနေထုတ်ပြီးတော့ပြောမသွားပဲခြံသွားတာကိုတွေ့ရပါတယ်။နောက်သူအနေနဲ့ဟိုဒီကျွန်တော်တို့ NLD အစိုးရတက်လာတဲ့အချိန်မှာအအောင်မြင်ဆုံးလုပ်နိုင်ခဲ့တဲ့ကျွန်တော်တို့အမေရိကန်ရဲ့ sanction ပေါ့ sanction ရုပ်သိမ်းအောင်ဟိုစူးစမ်းဆောင်ရွက်နိုင်တဲ့ကိစ္စကိုလည်းဒီနိုင်ငံမှာဖော်ပြမသွားပါဘူး။ဒါတွေကဒီ NLD အစိုးရအတွက်အမှတ်ရဟိုအမှတ်ရမဲ့ကိစ္စတွေဖြစ်ပါတယ်။ဒါတွေလည်းအမှန်တကယ်ကတော့ဖော်ပြပြီးတော့အချက်အလက်နဲ့ဒီကောင်းကျိုးတွေကိုကျွန်တော်တို့ဒီဖော်ပြနိုင်လို့ရှိရင်ပို့ပြီးတော့ဟိုအသက်ဝင်မှာပေါ့လေဒီနိုင်ငံကအဲ့ဒါလို့ကျွန်တော်တို့ခံစားရပါတယ်။
โอเคกูมิ้นจ่อเนี่ยตบราครับเนี่ยกูมิ้นจ่อเนี่ยซะซะก็ดีเก้งเนี่ยเฉ็ดเล็ดที่อาเนี่ยกิษาမျိုးนี่รอบที่กูอ่ะติชาပြောတင်ပြောထိုက်တဲ့ဟာတွေပါမလာဘူးမျောလင်းထားပြီးတော့နားထောင်နေတဲ့အတန်းတွေဟိုกิษาမျိုးတွေပါမလာဘူးဆိုတာမျိုးပြောပါတယ်ဆိုတော့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟိုပြင်ဆင်ရေးกิษาမျိုးเนี่ยပတ်သက်လို့တကယ်တော့ NLD ကဟိုအစိုးရမဖြစ်ခင်တော့ဒီဇိုင်းမဲ့မဲ့ဟိုတော်တော်ပြောခဲ့တဲ့กิษาဒါတွေပါမလာတဲ့အပေါ်မှာရောกูมิ้นจ่อตบราဘယ်လိုရှိလဲ
โอเคโอ้ဖွဲ့စည်းအုပ်ချုပ်ပုံပြင်ဆင်ရေးကိုအခုကျွန်တော်တို့ဟိုကြားသိရတဲ့လောက်ပေါ့လေကြားသိရဆိုတာအများပြည်သူကြားသိရတာတော့မဟုတ်ဘူးဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဒီသတင်းမီဒီယာနဲ့ဟိုလွတ်တော်ကိုယ်စားလှယ်တွေ NND ဘက်ကကိုယ်စားလှယ်တွေနောက်က NRPC တို့ဘာလို့နဲ့တွေ့တဲ့အခါမှာသူတို့ကတော့ဒီဟိုငင်းငင်းရေးဖြစ်စဉ်ငင်းငင်းဆွေးနွေးမှုနဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီဖြစ်စဉ်ကြီးနဲ့ဟိုနိုင်ငံရေးဆွေးနွေးပြီးတဲ့နောက်မှာမှဟိုဖွဲ့စည်းပုံပြင်ဆင်ရေးကိုတပါးလဲလုပ်မယ်ဆိုတဲ့ဟာမျိုးကိုအယူဆမျိုးကိုသူတို့ဟိုပြောင်းလဲသွားတဲ့သဘောမျိုးတွေကျွန်တော်တို့သိရတာပေါ့နော်ဆိုတော့ဒီဟာကဟိုဟိုဘဝင်ကြတာမကြတာတပိုင်းပေါ့လေသို့တော့အဲ့ဒီဟာလဲပြည်သူကိုဟိုချပြတဲ့နဲ့သိတဲ့နဲ့လို့ကျွန်တော်တို့ထင်တယ်ကျွန်တော်တို့ကတော့အဲ့လိုမေးမြန်းမှုတွေအရာသိရတယ်သို့တော့ဟိုတချို့တော့ကိုယ်စားလှယ်တွေပြောတယ်အဲ့ဒီငင်းငင်းဖြစ်စဉ်တွေမှာထဲဝင်ပါနေတဲ့ကိုယ်စားလှယ်တွေကအဲ့လိုပြောတယ်သို့တော့ပြည်သူကလည်းဒီခြေကံဖွဲ့စည်းခြေကံခြေကံဥပဒေပြင်ဆင်ရေးဆိုတာအဲ့ငင်းငင်းဖြစ်စဉ်တွေတပါးလေးပဲလုတော့မယ်ဆိုတဲ့ဟာကိုပြည်သူတွေလည်းသိတဲ့လို့ကျွန်တော်ထင်ပါတယ်ဟိုအခုချိန်ကြီးတော့ပြည်သူကအဲ့ဒီဟာကိုကိုယ်ကိုယ်ပြည်ပြားမသိရတဲ့အနေအထားဖြစ်နေတာပေါ့နော်
ဟုတ်ကဲ့ပါကမင်းကျော်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ဟိုပုဂ္ဂိုလ်တွေကိုလည်းအလှည့်ပေးကြပါတယ်တူကတော့ကျွန်တော်တို့ကိုဇော်ဝင်းနိုင်ဖြစ်ပါတယ်ကိုဇော်ဝင်းနိုင်သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ဟုတ်ကဲ့
ဟုတ
်ကဲ့ကိုမင်္ဂလာ
ပါဟုတ်ကဲ့ဆွေးနွေးနိုင်ပါတယ်ခင်ဗျကိုဇော်ဝင်းနိုင
်ဟုတ်ကဲ့ကိုမင်္ဂလာပါကျွန်တော်ကတော့ဘယ်လိုမျိုးပါလဲဒီမိုကရေစီနိုင်ငံဆိုတာကကျွန်တော်တို့မြန်မာနိုင်ငံမှာကအခြေခံလူသားသားအနေနဲ့သက်ကြည့်မယ်ဆိုရင်ကျွန်တော်တို့ဒီရွှေမှာဒါကဝတ်တဲ့လူနဲ့ရွှေတုံးဝယ်တဲ့လူတော့ရှိပါရဲ့ကို
။ဟုတ်ကဲ့ပါခင်ဗျ။ဟုတ်ကဲ့ဟုတ်ကဲ
့။အဲအဲ့ရှင်အဲအဲ့ရှင်မှာကျွန်တော်တို့ကရှိုးဒသာဝင်နဲ့ဒသာအနေနဲ့ဝယ်မဲ့လူဆိုတာကျွန်တော်တို့အခြေခံလူသားမှဖြစ်ပါရဲ့ကို။အဲ့ရှင်မှာကျွန်တော်တို့ဒသာကအခြေခံလူသားအနေနဲ့ဝယ်ပြီးရောရွှေတုံးရွှေစဲဆိုတာကျွန်တော်ဒီချမ်းသာတဲ့လူတွေရဲ့ဝယ်တဲ့နှုံသားဖြစ်ပါရဲ့။အဲကြောင့်မို့ကျွန်တော်တို့ကကျွန်တော်ဆွေးနွေးချင်တဲ့ဥစ္စာကရွှေဒသာဒါသာအနေနဲ့ဝယ်မဲ့လူတွေဆိုတာမြန်မာနိုင်ငံမှာခြေခံလူသားသားတယောက်အနေနဲ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့ကဒီနိုင်ငံတစ်ခုပြီးဆောင်မယ်ဆိုရင်တော့ဒီမိုကရေစီနိုင်ငံပဲဖြစ်ဖြစ်ကွန်မြူနတီနိုင်ငံပဲဖြစ်ဖြစ်ဒီအခွင့်အရေးတော့ဆောင်ရမယ်ပေါ့နော်အဲဒီအချိန်မှာတော့မြန်မာနိုင်ငံအနေနဲ့ကပေါ့လို့ရမလဲဆိုရင်ကျွန်တော်တို့ဒီခြေခံလူသားသားတွေကကျွန်တော်မြန်မာနိုင်ငံအနေနဲ့တွက်ကြည့်မယ်ဆိုရင်တော့အခုချိန်မှာဆိုရင်တော့အခွင့်ကောက်လို့မတင်တဲ့အချိန်ပါပဲရှိသေးရလို့ကျွန်တော်ကဆွေးနွေးကြပါတယ
်ဟုတ်ကဲ့ကိုစုံဝင်းနိုင်ကျေးဇူးပါခင်ဗျကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာကိုလည်းပဲတလက်စာလေးနဲ့ဖော်ပြပေးကြပါတယ်အရင်ဆုံးစာတစ်စောင်ကတော့ကျွန်တော်တိန်လွာမိုးဆိုပြီးကျွန်တော်တို့ Facebook ကပေးပို့ထားတာပါမဆုမွန်ဖတ်ပြပေးပါခင်ဗ
ျကျွန်တော်ကနိုင်ငံရေးပညာရေးစီးပွားရေးနားမလည်ပါဘူးဒါပေမဲ့လူမှုရေးကိုတော့နားလည်ပါတယ်ညံမီတလောက်အကြံပေးကြပါတယ်အခုအစိုးရကိုမကောင်းဘူးလို့မပြောစေချင်ပါဘူးတင်ပြီလို့နိုင်ငံကိုတော့အုပ်ချုပ်နေပြီလေမကောင်းဘူးလို့မပြောစေချင်တာကကျွန်တော်တို့တနိုင်ငံလုံးလေးစားရတဲ့လွတ်လပ်ရေးဖခင်ရဲ့သမီးဖြစ်နေလို့ပါအမေစုဟာအသူ့အဖေရဲ့ခြေရာကိုနင်းပြီးတော့နိုင်ငံကိုတိုးတက်ပြောင်းလဲအောင်လုပ်မှာပါသူ့အဖေရဲ့နာမည်ကိုဖျက်ဖို့နိုင်ငံကိုအုပ်ချုပ်တာမဖြစ်နိုင်ပါဘူးဒီတော့ပြောင်းလဲဖို့ကအမေစုကစွမ်းအားမရှိပါဘူးတယောက်တည်းတစ်ဖွဲ့တည်းပြောင်းလဲလို့မရတယ်လို့ပြည်သူဘက်ကနေအစိုးရပြောင်းလဲလိမ့်မယ်ဆိုပြီးထိုင်နေလို့မှမရတာ
အစိုးရကပညာရေးဖွံ့ဖြိုးဖို့လုပ်ရင်ပြည်သူကပညာရှင်ဖြစ်ဖို့ကြိုးစားရမယ်။ပညာတတ်မှတွေးခေါ်တတ်မယ်။တွေးခေါ်တတ်မှစီးပွားရေးလုပ်တတ်မယ်။စီးပွားရေးလုပ်တတ်မှလူမှုရေးတတ်မယ်။လူမှုရေးတတ်မှလူမျိုးမရွေးဘာသာမရွေးညီကိုမောင်နှမတွေလိုချစ်ခင်တတ်မယ်။အဲ့လိုချစ်ခင်တတ်မှသာရာဇဝတ်မှုတွေမရိမှုလူသက်မှုမွေးစေမှုတွေလည်းပပျောက်သွားမှာဖြစ်ပါတယ်။ကျေးဇူးအထူးတင်ပါတယ်တဲ့။တိမ်လွာမို့ပါ။
โอเคมาตามาสมองเราเฟซบุ๊กอันนี้โอ้ไปพูดอะไรไม่เช็คกูมาสมองพับยาไปกันแล้วว่าสรุปเราทีมดอนซัสสุจิเนี่ยที่เมงงูเนี่ยมาแล้วที่โหตูเปล่าตัวละชื่อบาได้อสูรสนิทกูเปียงหมู่조사ในเนี่ยมาปิดูลูกอนเนี่ยแล้วตาวันยิมุชื่อโหลเลยสรุปเปล่าตัวบาได้สรุปทีเนี่ยมาโหอุยะท่องเมเจมาได้ลูกอนเนี่ยก็บาริโหตาวันยิวโหลตะเลยลูกบักก็โหลุส่งไปโหอ้าแน่เนี่ยริยอชื่อนี่ล่ะ
อเปียงแล้วสรุปဥษามาကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့မိန့်ခွန်းမှာဖွင့်ဆိုထားတာကတော့စနစ်အပြောင်းအလဲနဲ့ပြည်သူလူထုအပြောင်းအလဲဆိုပြီးတော့သူကအဲ့လိုဖွင့်ဆိုထားတာပေါ့လေကျွန်တော်အမြင်ကတော့ဟိုအပြောင်းအလဲဆိုတာဒီအစိုးရရန်အစိုးရအဖွဲ့ထိဆုံးမှရှိတဲ့အစိုးရအဖွဲ့အပြောင်းအလဲနဲ့အောက်မှာရှိတဲ့ကျွန်တော်တို့ဟိုရန်တရားပေါ့ရန်တရားဆိုဒီမှာဝန်ထမ်းတွေပေါ့နော်အောက်ကကျွန်တော်ပြုံးကနေပြီးတော့ညွှန်ချုပ်အထိပေါ့အဲ့ဒီနှစ်ခုရှိတယ်လို့ထင်ပါတယ်အဲ့တော့အခုတို့ NLD အစိုးရအနေနဲ့ကတော့ထိတ်ဆုံးအစိုးရအဖွဲ့အပြောင်းအလဲလုပ်လိုက်နိုင်ပြီအဲ့ဒီအစိုးရအဖွဲ့ကိုလည်းတန့်ရှင်းအောင်အဂတိတရားကင်းအောင်ဒေါန်ဆန်းစုကြည်စ조사နေတယ်အောင်မြင်တယ်လို့လည်းကျွန်တော်တို့ယူဆပါတယ်ဒါဟိုကုတဲ့ထီတော့ဘာမှဆိုးရွားမကြောက်ဘူးပေါ့ဒါနည်းနည်းပါပါအပြစ်ရှိတဲ့လူတွေလည်းအေးအေးယူလိုက်နိုင်မယ်ဆိုတော့သူဖော်ပြပါတယ်အဲ့ဒီအောက်ခြေကဒီရန်တရားကြီးမှာကတော့ကျွန်တော်တို့ပညာရေးမှာတရားစီရင်ရေးကဏ္ဍတွေမှာနောက်ပြည်သူလူထုနဲ့ဆက်ဆံတဲ့ကဏ္ဍတွေမှာအပြောင်းအလဲတွေကသိပ်ပြီးသိတာထင်ရှားတာမရှိဘူးအဲ့ဒီဟာတွေကိုပါဝင်ဖို့ဆိုရင်ကျွန်တော်တို့ကစနစ်တစ်ခုကိုညွှန်ပြဖို့လိုပါတယ်ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်အပြန်အလှန်ထိန်းကျောင်းရမှာပေါ့အဲ့တော့ပြည်သူလူထုရဲ့ကိုယ်စားဒီလွတ်တော်ကိုယ်စားလှယ်တွေကနေတစ်ဆင့်အဲ့ဒီအစိုးရအဖွဲ့ဒီရန်တရားကြီးကိုခေါင်းဆောင်နေတဲ့ဝန်ကြီးတွေကိုလွတ်တော်ကနေပြီးတော့မေးခွန်းတွေမေးချင်းကျွန်တော်တို့အစိုးရတင်ခြင်းအားဖြင့်အပြန်အလှန်ထိန်းကျောင်းပေးပါအစွာမျိုးဆိုလို့ရှိရင်တော့ဒါနည်းနည်းပို့ပြီးတော့လက်တွေ့ကြလိမ့်မယ်လို့ထင်ပါတယ်အဲ့တော့ပြည်သူလူထုဘယ်လိုပါဝင်ရမလဲဆိုတော့ကိစ္စမှာကျွန်တော်တော့အဲ့ဒီလိုပဲနားလည်ပါတယ်အဲ့အခန်းကဏ္ဍလေးကိုပြောဖို့သူကြံသွားတယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်တူလည်းရှိနေပါတယ်သူကတော့ဒီကိုရင်ကြီးစံတော်ပါတာဖြစ်ပါတယ်သူကရဟန်းတော်တပါးပါကိုရင်ကြီးစံတော်ပါတာဆွေးနွေးနေပါတယ်ခင်ဗျာ
ဘယ်လိုမျိုးမျိုးကိုဆွနေရမှာလဲ
။ဟောအခုကျွန်တော်တို့ဆွနေနေတာတော့ဒီဒေါန်ဆန်းစုကြည်မိန်ကုန်းနဲ့ပတ်သက်လို့တို့သဘောထားမြင်နေကိုကျွန်တော်တို့ဆွနေနေတာပါဖေ။တ
ေသူနဲ့သူသွားကြတယ်ဆိုတော့မိခွန်းကိုဆွနေရမှာလား
။တင်ပါဖေ။သူ့မိန်ကုန်းအပေါ်မှာ
စံပြုတ်ခြင်းမနော်
။တင်ပါဖေ။
စံပြုတ်ခြင်းမနော်။အဲကိုရင်ကြီးကဒေါန်ဆန်းစုကြည်ရဲ့ခရစ်တယောက်ပါနော
်။တင်ပါဖေ။တင်ပါဖေ။ကြားပါလေဖေ။ရှေ
့လေးနေခရီးကိုပြည်သူနဲ့အတူဆက်သွားကျင်တဲ့ဆိုရင်တနည်းပြောကြည့်မယ်နော်အောင်ဆန်းအက်တလီစာချုပ်ကိုပြန်သုံးသပ်ဖို့လိုပါလိမ့်မယ်ဒီကနေ့ဒေါ်အောင်ဆန်းစုကြည်ဆိုတာနည်းနည်းရရပုံကမဟုတ်ဘူးကမ္ဘာ့ရုပ်ကောင်းဆောင်တွေတောင်မှထိုင်ငေးသွားရတဲ့အတွေ့အကြုံပညာရှင်တယောက်ပါတော်တော်မနေ့တနေ့ကမှတနိုင်ပြင်းမိခွားမှာပြည်သူရဲ့ရှေ့ကိုထွက်ပြီးတော့စကားပြောသွားတဲ့နေရာမှာစေရခိုင်နှုံးလို့ပြောတော့တွေ့ရတယ်နော်အားလုံးအသိပါကိုရင်ကြီးတို့ဆိုရင်အများကြီးအများကြီးလေ့စားတယ်နောင်လေးအောက်ကိုရမှာပဲဒီကနေ့မြန်မာနိုင်ငံထူထောင်ရေးနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်ကိစ္စစွန့်တဲ့ပုဂ္ဂိုလ်တယောက်ထွက်ပါဆိုရင်ဘယ်လိုထွက်နိုင်မလဲတိတ်ရှက်နော်အဲ့ဒီတော့ပေါ်ချောင်းအောင်ဆန်းလို့သလိုအင်္ဂလိပ်ကတောင်းနဲ့တောင်းပေါ်မြေပဲဆွေးစစ်ညီညွတ်ကြောင်းဆိုတဲ့အနေချက်တောင်ပေးပါဘွန်းတိုးပေးပါဆိုတဲ့အတွက်ကြောင့်အောင်ဆောင်ဆန်းကတိုင်းရင်းသားတွေကိုပြတ်ပြတ်သားသားစီယုံပြီးတော့ပင်လုံနဲ့ဒေါ်လာရေးကိုအယောက်ယူဟိုးချိုးပန်းခဲ့တယ်အခုလေးပဲပြည်သူနဲ့အတူဆက်သွားခြင်းနဲ့ဆိုရင်အမှန်တရားကိုတည်တည်ပြောမယ်ကလူဤသို့မျိုးဤသို့သွားလို့ရတော့မဖြစ်နိုင်ဘူ
းတင်ပါအ
ေးတည်တည်ပြောမယ်ဆိုရင်တိုင်းရင်းသားတွေကိုအနှိမ့်60လုံးလုံးရံမွေးကိုစွန့်ခွာပြီးတော့
တင်ပါဗျာကျေးဇူးပါဗျာတပြည့်တော်တို့ဟိုချိန်ရလဲကန့်သက်ရှိတဲ့အတွက်လိုရင်းတူရှင်းကိုဟိုဆွေးနွေးပေးစေချင်ပါတယ်အခုတော့ကျွန်တော်ဟိုကျန်တဲ့ တော်တော်ရှင်တွေပေးပို့ထားတဲ့စာရီတချို့ကိုလည်းကျွန်တော်ဒီနေရာမှာလင်းတင်လို့ထပ်ပြီးတော့ဖော်ပြပေးချင်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ကိုထွန်းမြင့်မှာကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာကိုထွန်းမြင့်ရဲ့စာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ဒေါန်ဆန်းစုကြည်ရဲ့မိန်ကုန်းကိုနားထောင်ကြည့်မယ်ဆိုရင်အပေါ်ရန်အားဖြင့်ကောင်းပါတယ်။ပြည်သူများကိုဒီလိုအစိုးရရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့အရင်ကချပြခဲ့တာမရှိခဲ့ပါဘူး။အခုလိုပြည်သူများကိုတလေးတစားနဲ့မိန်ကုန်းပြောတဲ့အတွက်လေးစားမိပါတယ်။ဒါပေမဲ့ပြောသွားတဲ့မိန်ကုန်းရဲ့အနှစ်သာရပိုင်းကိုကြည့်ရင်သိပ်ပြီးတော့စိတ်ကျဉ်တဲ့မှုမရှိတာတော့အမှန်ပါ။ဆိုရရရှေးဆက်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးမတေချာတဲ့ဝေဝါတဲ့ဂရိတွေပေးသွားပါတယ်။တိကျပြတ်သားတဲ့လုပ်ငန်းတွေနဲ့နိုင်ငံကိုဘယ်လိုရှေးဆက်မလဲဆိုတာခြားပြနိုင်ပိုကောင်းမယ်လို့ထင်ပါတယ်။နောက်တစ်ချက်ပြောသွားတာကပြည်သူတွေနဲ့အတူရှစ်ခီးကိုရှောက်လန်းခြင်းနဲ့ဆိုတဲ့ဆောင်းပုံလေးတစ်ခုထပ်ပြီးပြောပါတယ်။ဒါဟာလွန်ကောင်းပါတယ်။ဒါပေမဲ့လက်ရှိအနေထားအရဆိုရနဲ့ပြည်သူအာဏာပြိုင်တဲ့အခါမှာပြည်သူများရဲ့သဘောကိုအလင်းမထားဘူးဆိုတာဗိုလ်ချုပ်အောင်စန္ဒရာနာမည်ပေးခဲ့တဲ့ကစိတ်မကောင်းစွာကြုံတွေ့ခဲ့ရပြီဖြစ်ပါတယ်။နောက်နောက်ဒီလိုဆက်ဖြစ်နေမယ်ဆိုရင်ပြည်သူများနဲ့တသားတည်းမဖြစ်နိုင်ပါဘူး။တမတော်ကအခုလက်ရှိအနေထားအရအစိုးရအဖွဲ့ထဲမှာနေရာတိုင်းမှာ25ရာခိုင်နှုန်းပါနေတော့ဒေါန်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့ဝင်များအချင်းချင်းကိုအရင်တသားတည်းဖြစ်အောင်လုပ်ဖို့လိုအပ်ပါတယ်။ရွေးကောက်ခံအစိုးရအဖွဲ့ကပြည်သူတွေနဲ့အတူရှေ့ခီးကိုရှောက်လန်းရန်စီစဉ်နေတဲ့အချိန်မှာအလိုလျောက်ဖြစ်လာတဲ့25ရာခိုင်နှုန်းကကန့်လန့်ကန့်လန့်နဲ့ဆိုဘလို့မှခီးမရောက်နိုင်ပါဘူး။နောက်တစ်ချက်ကတမတော်ကိုလည်းဒေါအောင်ဆန်းစုကြည်ထိန်းနိုင်မှရပါမယ်။ဒါမှမဟုတ်ရင်တော့အစိုးရလှုပ်ချင်တာလှုပ်တမတော်ကလှုပ်ချင်တာလှုပ်ဆိုရင်လည်းအိပ်ပေါက်နဲ့ဖားကောက်သလိုဖြစ်နေပါလိမ့်မယ်။အချုပ်အားဖြင့်ပြောချင်တာကပြည်သူတွေအနေနဲ့အစိုးရနဲ့အတူရှောက်လန်းဖို့ဆိုရင်မခက်ပါဘူး။ဒေါအောင်ဆန်းစုကြည်ဘာပြောပြောပြည်သူတွေအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ရှောက်လန်းဖို့အသင့်ဖြစ်နေတာကြားလာပါပြီ။ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေကိုရှေ့ဆောင်လမ်းပြမှုပေးတဲ့နေရာမှာတိကျပြတ်သားတဲ့လမ်းညွှန်မှုတွေမူဝါဒတွေတိတိကျကျရှိဖို့ပဲလိုတာပါ။နှင်ဟောင်းလိုဝေဝေဝါဝမူဝါဒတွေနဲ့ဆက်ပြီးတော့မလျှောက်လန်းစေချင်တာတော့အမှန်ပါ
။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုထွန်းမြင့်ဆိုပြီးတော့အီးမေးလ်နဲ့ပေးပို့ထားတဲ့စာကိုရန်နဲ့ဖတ်ပြပေးခဲ့တာပါ။ဆိုတော့ဒီအခုလက်တလုံးမှာဒီငင်းငယ်ဒီဒေါ်ဆန်းစုကြည်မိန်ကုန်းနဲ့မှပြောထားတာနောက်တစ်ချက်ရှိပါလား။သူဒါကတော့ဒီငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်။ဒါကတော့အခုသူကိုယ်တိုင်ဦးဆောင်ပြီး27ပင်းလုံးညီလာခံကျင်းပပြီးတော့လဲဥဆောင်လုပ်နေတဲ့ကိစ္စပါဆိုတော့ဒီငင်းငယ်လုပ်ငန်းစဉ်ကတိမ်မွေးရှုပ်ထွေးပြီးရှုပ်ထွေးတယ်ဒီလိုပဲအခုသူကျိုးပန်းနေပြီမဲ့လဲအတက်ကြရရှိတယ်ဆိုတော့လည်းပဲအတိအမှတ်ပြုပြောသွားပါတယ်ဒါပေမဲ့ဟိုမျောလင်းချက်တွေလဲတိုးလာနေတယ်ဟိုလက်တွေ့ဖြစ်လာအောင်လဲကြိုးစားအောင်မယ်ဆိုပြီးပြောပါတယ်ဆိုတော့ဒီမျောလင်းချက်နဲ့တထထဲကြဖို့ဆိုရင်အစိုးရအနေနဲ့ရှစ်ဆက်ဘာတွေလုပ်ဖို့လိုမလဲဥရဲထွန်းရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
မျောလင်းတယ်လို့ဖြစ်လာဖို့ဆိုလို့ရှင်တော့ဟိုကျွန်တော်တို့ဟောပေါ့နော်ဒီငញ្ញံရေးဖြစ်စဉ်မှာအဓိကအရေးကြီးတဲ့အင်အားစုကြီးနှစ်ယောက်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်ရဲ့ဂျားမှာဒီပထမဦးဆုံးအခုငញ្ញံရေးဆွေးနွေးပွဲသွားဖို့မြန်မာချင်းနိုင်ဆွေးနွေးပွဲသွားဖို့ NCA လက်မှတ်ထိုးဖို့ကိစ္စကိုပဲဒီအငင်းကုန်ဖြစ်ပြီးတော့အဲ့မှာတင်တက်နေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒေါ်လန်းစုကြည်မူလာကျွန်တော်တို့ပြောထားတဲ့သဘောထားကတော့အားလုံးပါဝင်နိုင်ရေးပေါ့နော်နက်နက်ကိုင်တိုက်နေတဲ့ပါဝင်တဲ့ပါဝင်တိုက်တဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးဆိုတဲ့ဥစ္စာကိုသူတက်မတော်ကိုနားချပြီးတော့ဒီလက်ခံအောင်မပြောဆိုနိုင်ဘူးလို့သုံးသပ်ရပါတယ်ဒါကြောင့်အခုကတော့ဒီအရေးကြီးတဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့ DIA AA နဲ့ DNL စတဲ့ MMဒီကိုကံပေါ့နော်အဲ့ဒီအဖွဲ့တွေကမပါပဲကျန်းနေတဲ့အတွက်ကြောင့်မလို့ဒီရောအရှိမတက်နိုင်ဘူးဖြစ်နေတယ်အဲ့တော့ဒါကိုကျွန်တော်တို့ကရှေ့တက်နိုင်အောင်လို့ဆိုလို့ရှိရင်တော့တက်မတော်ကိုဟိုကျွန်တော်တို့နားဝင်အောင်ပြောနိုင်ဖို့အရေးကြီးပါတယ်နော်ဒီကိစ္စဟာ NCA လက်မှတ်ထိုးတယ်ဆိုတာကလည်းအမှန်တကယ်ကတော့ဒါအဆုံးဖြတ်ကိစ္စလည်းမဟုတ်ဘူးဆိုတာကိုလည်းတစ်ခါကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုသိအောင်သတင်းစကားပေးဖို့လိုပါတယ်ဒါကကျွန
်
တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်နိုင်ငံရေးရအရေးကြီးတဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဒီဟွာလေးတစ်ခုပါပဲအမှန်ကတော့ခုံလေးတစ်ခုပါပဲအဲ့တော့ဒါအပေါ်မှာကိုပဲအခုကသဘောတူညီချက်မရနိုင်တဲ့အတွက်ကြောင့်ရှေ့ဆက်မတက်နိုင်တာကတော့တော်တော်ကိုဝင်နေဖို့ကောင်းတဲ့ကိစ္စပါ
ဟုတ်ကဲ့ပါခင်ဗျာနောက်တစ်ခုကဒီဒေါ်ဆန်းစုကြည်ဒီမိန်ကုန်းထဲမှာပြောထားတာတစ်ချက်ရှိပါတယ်သူကတော့ပြည်သူအနေနဲ့အစိုးရကိုကြောက်စရာမလိုတော့ဘူးဆိုတာကိုတိုးတက်မှုတစ်ခုဖြစ်နေပြောပါတယ်ဆိုတော့အစိုးရကိုဒီချာချာလေးလာပါဝေဖန်တင်တာရှိရင်လည်းဝေဖန်မှာဆိုပြီးတော့လည်းသူကဖိတ်ခေါ်ပါတယ်ဆိုတော့အစိုးရကိုလေးလာစောင့်ကြည့်ဝေဖန်တဲ့နေရာမှာမီဒီယာကလည်းအဓိကအခန့်ကဏ္ဍပါပါတယ်ဒီနေရာမှာဒီစောင့်ကြည့်ဝေဖန်တာတွေမှာရောဒီ NLD အစိုးရတက်တန်းတစ်နှစ်အတွင်းမှာဘလောက်များလှုပ်ခွင့်ကန့်ခွင့်ရခဲ့ပါသလဲကိုမြင့်ကျော်ဆွေးနွေးပြပါခင်ဗျာ
ဟုတ်ပြီအဲ့ဒီဆိုရတဲ့တန်းတစ်နှစ်တွင်းမှာပေါ့နော်ဟိုလူတွေဟိုမီဒီယာသမားတွေရောလူတို့ရဲ့ဟိုစိတ်ထဲမှာရော 交易目因路交易目有盘看马肉，好啦，也有看马肉，哎，路还有有把拉的哈肉，哦，今朝路来看啥把嘞？都到都外面来，表示的 media 肉，好啦，再上呢那边个都拿来转转那路 ，DNA 把的也变把不？喏，哎，路表示钞票目的股肉。拿套木呢，正面木阿内拉罗对下来，我喏，乌嘛乌布里变成一半数人，哦，当三四节美国呢马来爸爸嘞，哦，比那的乌布里的变成的呢哈的，变成那个的路标嘞，都外面嘞，拉得罗的悄悄悄个第一路给啥没有经验，第阿娘卡违反你的第阿三那个，哦哦，西料上，哦，正面的还没有修，真的要么这哦，都路标呢，拿么套木出来都保没有的对下来，我喏，哎然后嘞。哦，路路阿的白尼库路天马嘞，米利亚，他妈的，路拉宽白马咯，一点呐，一路下来都多，皮加木白尼马，阿内尼的嘞，因苏阿勒特的路呗，再看呀，苏阿怪的阿那白尼亚，皮加木白马咯，阿内尼的呗，出来还没有对尼亚这个呗。
OK， 接住啊，今朝路库哦，前一米呢，老多车马的，所以物业通嘞，事先收不到给嘛，都没钱买。所以，安那里某台的车，那个银行助理那边的车，得叫楼下助理那边。你路银行助理的单哦，哦，收完的呢，不老拿上来了，有啥了物业通？
你银行助理咯，我报喏，今朝路哦，你那个开车的老家咯，安那里所以个。啊，边啊一单的，对那么吵嘛？我昨天喏，庄山书记啵喏，庄山书记你来啊咯，第六个啥嘛咯？对比咯，零零散散哪吵呢？我们西湖手表，还是没有看大家的面吧的呀？你别他妈的哟，奶奶他妈的哟，啵喏。
OK， 其实话，本来孙女别个嘞，五月中，五面桥过来帮我，孙女嘞，独立，稍微一大批批过家来独立呢，哪些呢？多大些呢？阿龙嘞，土味结束的嘛嘞，怎么样？
လို့မူကိုရနိုင်တဲ့ကိုအောင်လည်းဥရတင်ဆက်ထားတဲ့ဒိုင်လီလိုင်းစီစဉ်ကိုတော်တာချင်းနေနိုင်ကြကြတာဖြစ်ပါတယ်။ဒိုင်လီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတိတိချင်းနဲ့တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။ဒီဝေကနေစနေနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်အေးသနာကျော်ကကြီးညာပေးပါမယ်ရှင
်မြန်မာနိုင်ငံမှာဒီကနေ့အပိလာတရက်နေ့စနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေကိုရည်တွက်နေပြီဖြစ်ပြီးတော့ရလက်တွေကိုတော့မကြေညာသေးပါဘူးရွေးကောက်ပွဲအတွက်မဲစင်းတွေပြုစုနေစေဖြစ်လို့ပထမစီစဉ်ထားသလိုဒီည9နာရီမှာမဲရလက်တချို့တဝက်မကြေညာနိုင်လေဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောကြားသွားပါတယ် NLD ပါတီကအသိထားရတဲ့မဲရလက်အရာတော့ရန်ကုန်တိုင်းမှာကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့လက်လက်နေရာ9နေရာလုံးကို NLD ပါတီကအနိုင်ရထားကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက NLD ထောက်ခံသူတွေကိုသူတို့ပါတီရုံးချုပ်ရှေ့မှာပြောကြားသွားခဲ့ပါတယ်အခုကျင်းပတဲ့ရွေးကောက်ပွဲကဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတော်အုပ်ချုပ်ရေးတာဝန်ရရှိပြီးတော့တစ်နှစ်အကြာမှာလူမှုထောက်ခံမှုအခြေအနေကိုပထမဆုံးဆန်းစစ်နိုင်မှုလည်းဖြစ်ပါတယ်နိုင်ငံတော်ဝန်မျိုးပေါင်း22မျိုးနယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြပါတယ်အာဏာရ NLD ပါတီပါဝင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ19နေရာအတွက်ဝင်ရောက်ရှင်ပြိုင်တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကဝူသီးတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတဦးတောက်ကြာနေကအသက်ခံလိုက်ရပါတယ်။သူကပြီးခဲ့တဲ့မတ်လ29ရက်နေ့ကမြေသတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းတာကိုဖြေကြားမှုနဲ့ဆက်နွယ်ပြီးတော့တတ်ခံရပွဲရှိတယ်လို့အစိုးရတာဝန်ရှိသူတွေကတုံ့သက်ပါတယ်။အကြမ်းဖက်အဖွဲ့တွေဟာ laptop computer တွေထဲမှာထည့်ထားနိုင်ပြီးတော့လေးစိတ်လုံးချုံရေးကလည်းရှာမတွေ့နိုင်မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြထားပါတယ်။အကြမ်းဖက်သမားတွေရဲ့လက်ထက်မှာတော့လေးစိတ်လုံးချုံရေးကအသုံးပြုတဲ့အဆင့်မြင့်ပုံရှာကိရိယာရထားပြီလို့ထောက်လှမ်းရေးသတင်းတွေရသိရကြောင်းတဲ့သတင်းမှာဖော်ပြထားပါတယ်
။သတင်းချင်းချုပ်ကိုမဲအေးသနာကျော်ကကြီးညာပေးကြတာပါ။ဒီညအတွက်စစ်စင်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထီယဝမ်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းဒါရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.